Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3249အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမဲရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အီဂျီကပလီတခုကိုတောက်ကြံလေးကတက်ခတ်ခံရတာကြောင့်တေဆိုးမျိုး300ကျော်သွားပြီဖြစ်ပြီးဘယ်အဖွဲ့ကမှလက်တယ်ဖြစ်မကြေညာသေးပါဘူးပါကစ္စတန်မှာဆန္ဒပြအစ္စလမ်ဘွားဒီတွေကိုစစ်တပ်အင်အားနဲ့ဖြိုခွဲခဲ့ရပါတယ်ပျောက်ဆုံးစေအာဂျီရီးနားရင်ကုန်တင်မောတပ်ဖွဲ့ဝင်တွေရဲ့မိသားစုတွေရေတပ်အခြေစိုက်စခန်းမှာသတင်းဆောင်နားထောင်နေရကနေအိမ်ပြန်ကြပါပြီဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်တဲ့တွေကိုလည်းပြရပါမယ်ခင်ဗျာ
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာသူတွေအနေနဲ့အမေရိကန်မှာနိုင်ငံရေးခိုလုံခွင့်ရှောက်ထားနိုင်ဖို့ခိုင်လုံတဲ့အကြောင်းရင်းတွေနဲ့ပတ်သက်လို့နားဆင်ရမှာပ
ါ We are closing the doors on like so many people and the first thing that they get when they come here to the US is like okay we're going to lock you know we have the mandatory detention
ဒုက္ခသည်တွေကိုအကူအညီပေးနေသူတို့ရဲ့ပြောပြချက်နဲ့တူနားဆင်ရမှာဖြစ်ပါတယ်အရင်နောက်ဥဟောင်းခင်ရဲ့မြန်မာအရေးတုံသက်ချက်အီဒီယန်အတုံးတွေတင်ပေးနေတဲ့ဒေါ်လာလတ်တန်ရဲ့အင်္ဂလိပ်သင်ခန်းစာဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လဲထုတ်လင်းချက်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင်
ဒီဂျင်းနိုင်ငံဆိုင်နိုင်ကျွန်းစွဲကဗလီတခုကိုအစ္စလာမ်ဆုံးရောက်စစ်သွေးကြွတွေလို့တမန်များရှိသူတွေတောက်ကြံလေးကပြစ်ခတ်တိုက်ခိုက်တာကြောင့်တေဆုံးသူအစီအတွက်ဟာ305ယောက်အထိရှိသွားပြီလို့အီဂျစ်လူညုံရေးတာဝန်ရှိသူတွေကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ဟာဒေသတွင်းမှာတိုက်ခိုက်တာတွေကိုလုပ်နေပေမဲ့တောက်ကြံလေးကတိုက်ခိုက်မှုကိုတော့သူတို့လက်ချက်လို့ဘယ်အဖွဲ့ကမှမပြောသေးပါဘူး။ဒီတိုက်ခိုက်မှုအတွက်အပြည့်အဝအေးအေးမခံရတဲ့အဖြစ်မျိုးမရောက်စေရဘူးလို့အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စစီကပြောပါတယ်။ဒါ့အပြင်၃ရက်ကြာဝမ်းနည်းကြေခွင့်ခြင်းအထိမ်းအမှတ်ကာလတတ်မှတ်ကြေညာထားပါတယ်။ဗလီမဟုပြုနေသူတွေကိုအစ္စလာမ်ဆွေရောက်ဝါဒီတွေကတနတ်တွေလက်ပစ်ပုံးတွေနဲ့ပြစ်ခတ်တက်ခဲ့ပြီးဗလီတွေကနေထွက်ပြေးလို့ရတဲ့လမ်းတွေကိုလည်းပိတ်ဆို့ထားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တေဆုံးသူတွေထဲမှာကလေးငယ်24ယောက်ကျော်ပါသွားတဲ့ဒီတိုက်ခိုက်မှုဟာအီဂျစ်ခေတ်သစ်တိုင်းမှာအထူးအပြောက်အများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။ဒီတိုက်ခိုက်မှုမတိုင်ခင်လူအများဆုံးတေဆိုးခဲ့တဲ့တိုက်ခိုက်မှုက2019ခုနှစ်ဧပြီလကဖြစ်ခဲ့ပြီးနိုင်မြစ်ဝမ်းကတန်တာမြို့နဲ့အလက်ဇန်ဒရီးယားကန်ယူရန်မြို့ကခရီးရန်ဖျားကြောင်နှစ်ခုကိုအသေးခံဘုံးကွဲတိုက်ခိုက်တာကြောင့်လူ43ယောက်ထဲမှနေတည်ဆုံးခဲ့ရတာပါ
2008ခုနှစ်ကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုအဓိကကြိုးကန်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့အစ္စလမ်ဘာသာရေးကောင်းဆောင်ဟာဖစ်ဆအီဒ်ကိုပါကစ္စတန်ဆိုရကနေအကျယ်ကျုပ်ကနေပြန်လွှတ်ပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်ဒီအတွက်နှစ်နိုင်ငံဆက်ဆံရေးမှာနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာဖို့ရှိတယ်လို့လည်းစနေနေ့ကပါကစ္စတန်နိုင်ငံကိုတတိပေးပြောကြားခဲ့ပါတယ်ကမ္ဘာအကြမ်းဖက်သမားတအုပ်ဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ Hafiz Saeed ကိုတပ်တွေအထောက်အထားမရှိတဲ့အတွက်လာပေါင်းများစွာနေအိမ်အခြေချုပ်ချထားရကနေပြန်လွှတ်လိုက်ကြောင်းပါကစ္စတန်တရားရုံးကတောက်ကြနေကအမိန့်ချမှတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကအခုလိုပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေနဲ့အစွန်းရောက်ဘာသာရေးခေါင်းဆောင် Saeed ကိုပါကစ္စတန်အစိုးရကထိန်းသိမ်းခဲ့တာဖြစ်ပါတယ်။တွေ့တဲ့တန်ယူဖြစ်ခဲ့တဲ့မွန်မိုင်းအကြမ်းဖက်တိုက်ခိုက်မှုကိုတရားမဝင်အဖွဲ့အစည်းဖြစ်ကြေညာခံထားရတဲ့သူဦးဆောင်တဲ့လက်နိုင်ငံတကာအကြမ်းဖက်အဖွဲ့ကကျူးလွန်ခဲ့တဲ့အတွက်ဆာအီကိုတရားဥပဒေနဲ့အညီအရေးယူဖို့သူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပေးနိုင်ရင်စုငွေအဖြစ်အမေရိကန်ဒေါ်လာ10သန်းချိမြင့်မှာဖြစ်တယ်လို့2012ခုနှစ်ကတည်းကအမေရိကန်ဆိုရကကန့်လှန့်ခဲ့တာဖြစ်ပါတယ်။စနေနေ့ကထုတ်ပြန်တဲ့အမေရိကန်သမ္မတအင်ဂျီရောရဲ့ကြေညာချက်မှာတော့အခုလိုဆာအီဒ်ကိုလွှတ်ပေးလိုက်တဲ့အပေါ်ကန့်ကွက်ထားပြီးပါကစ္စတန်ရဲ့နိုင်ငံတကာအကြမ်းဖက်တိုက်ဖျက်ရေးတန်တိတ်တန်ချထားမှုကိုအကြီးအကျယ်တန်တရားဖြစ်စေကြောင်းနဲ့ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုးလုံရနေရာဖြစ်အထောက်အကူပေးမှာမဟုတ်ဘူးဆိုတဲ့ပြောဆိုချက်ကိုလည်းလှည့်စားရရောက်ကြောင်းပြထားပါရရှင
်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာဆန္ဒပြသူထုံမောင်းများစွာကိုလူညုံရေးတပ်ဖွဲ့တွေဖြိုခွဲတာကနေအကြမ်းဖက်ရုံးဝင်ဆန်ခါဖြစ်ခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေကိုထိန်းသိမ်းဖို့အစိုးရကစစ်တပ်ကိုလွှတ်ခဲ့ရပါတယ်လူညုံရေးတပ်ဖွဲ့ဝင်တရာကျော်နဲ့ဆန္ဒပြသူဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ကြတယ်လို့ဒေသတွင်းစေယုံသတင်းရင်းမြစ်တွေကပြောပါတယ်ညဉ့်ညမ်းစွာလူစုခွဲဖို့နောက်ဆုံးသတ်မှတ်ချိန်တစ်ခုဆန္ဒပြသူတွေကိုပေးခဲ့ပြီးမလိုက်နာတာကြောင့်စနေနေ့ဒေသစံတော်ကြီးမနေ့9နာရီလောက်မှာစပြီးဖြိုခွဲတာပါအစ္စလာမ်ဝါဒီအဖွဲ့အစည်းများပြားကရက်20ကြာထိုင်တဲ့ဘိတ်မှောက်နေခဲ့ကြတာပါရွေးကောက်ခံရသူတွေကျန်းသစ္စာကျင်းစုရာနဲ့ဆိုင်တဲ့ပြင်ဆင်ချက်လေးတစ်ခုကိုလုပ်ခဲ့ပြီးတဲ့နောက် ဖက်ဒရယ်ဥပဒေရေးရာဝန်ကြီးနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုတာပါ။အဲ့ဒီပြင်ဆင်ချက်ဟာသူတို့ရဲ့ဘာသာရေးယုံကြည်မှုကိုထိခိုက်တယ်လို့ဆန္ဒပြသူတွေကပြောကြပါတယ်။ပြင်ဆင်ချက်ဟာရုံးလုပ်ငန်းပိုင်းမှောက်ယွင်းမှုတစ်ခုဖြစ်ပြီးပြန်ပြင်ပြီးသွားပြီလို့အစိုးရကပြောပါတယ်။ထိုင်းတဲ့ပိတ်ကြောင့်မြို့တော်ရဲ့နေတူတူဝါလုပ်ငန်းတွေထိခိုက်ခဲ့ရပြီးအရေးပေါ်လူနာတင်ရင်တွေဆေးရုံတွေစီအခြေမီရောက်အောင်မသွားနိုင်တဲ့အတွက်လွန်ခဲ့တဲ့သတင်းသုံးပတ်အတွင်းကလေးငယ်တူအပါအဝင်လူနှစ်ဦးထက်မနည်းသေဆုံးခဲ့ရပါတယ်။လူစုခွဲဖို့တရားရုံးကအမိန့်ထုတ်တာကိုလည်းဆန္ဒပြသူတွေကမလိုက်နာခဲ့ပါဘူး။မြို့တော်ကဆန္ဒပြသူတွေကိုစပြီးနှိမ်နှင်းချိန်မှာပဲလာဟိုးနဲ့ကရာချီတို့လိုတခြားမြို့ကြီးတွေမှာစင်နေနေလေကဆန္ဒပြပွဲတွေဆက်ဖြစ်ခဲ့တယ်လို့ရဲနဲ့ဆန္ဒပြသူတွေအကြားရုံးရင်းစံကအခြေအနေတွေဖြစ်ခဲ့ပါတယ်
။ဖိလစ်ပိုင်ပြည်ထဲကိုပြတ်ကျခဲ့တဲ့လေယာဉ်မှာလိုက်ပါသွားတဲ့ပျောက်ဆုံးနေတဲ့အမေရိကန်ရေတပ်သား3ဦးရဲ့အမည်တွေကိုစနေနေ့ကအမေရိကန်ရေတပ်ကထုတ်ပြန်ကြေညာခဲ့ပါတယ်။ရေတပ်ပေါ်စတီဗင်ကုမ်းစ်လေတပ်သားမက်ဒရူးချားလ်စ်ထရီနဲ့အလုတ်တင်လေတက်သားဘရိုင်ယန်ဂရော့ဆိုရုဖြစ်ပါတယ်။အမေရိကန်နဲ့ဂျပန်ရေတက်သင်္ဘော၈ဆင်းနဲ့အတူရဟန့်ယာဉ်၃ဆင်းနဲ့ရေပြင်ကင်းလှည့်ယာဉ်လေယာဉ်တစ်စင်းတို့ဟာစတူယန်မိုင်တစ်ထောင်နီးပါးအထိကြောက်ဆုံးနေတဲ့ရေတက်သားတွေကို၂ရက်ကြာရှာဖွေခဲ့ကြတယ်လို့အမေရိကန်ရေတက်ကကြာတာပရင်းကပြောပါတယ်။အဲ့ဒီနေ့မှာပဲသူတို့ရဲ့ရှာဖွေမှုလုပ်ငန်းတွေကိုလည်းရပ်ဆိုင်းခဲ့တယ်လို့ဆိုပါတယ်။အမေရိကန်ရေတပ်ပို့ဆောင်ရေးလေယာဉ်တစ်စင်းအနောက်ဘက်ပစိဖိတ်သမုဒ္ဒရာရဲ့ဗုဒ္ဓဖူးနေ့ကပြတ်ကျခဲ့တာဖြစ်ပါတယ်။အခုလိုဒီအမေရိကန်ရေတပ်သား3ဦးရဲ့နဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းကြေကွဲမိကြောင်းလဲရေတပ်ဒုတိယဗိုလ်ချုပ်ကြီးမတ်ဒယ်တန်ကပြောပါတယ်ရှင
်။UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပျောက်ဆုံးနေတဲ့အာဂျီးရီးယားနိုင်ငံသူမျိုးပေါ်ကတပ်ဖွဲ့ဝင်တွေရဲ့မိသားစုတွေဟာတရင်ကြရဖို့ရဲ့တော်ကြာဆောင်ဆိုင်နေခဲ့ကြရကနေအခုတော့အိမ်ပြန်ဖို့ဆုံးဖြတ်လိုက်ကြပါပြီ။ ARA ဆန်ဝမ်ရင်ခုန်သူမျိုးနဲ့ပတ်သက်တဲ့တရင်ကိုကြရဖို့မာဒယ်ပလာတာရည်တဲ့အခြေစိုက်စခန်းမှာသူတို့တွေစောင့်နေခဲ့ကြတာပါ။ရင်ခုန်သူမျိုးဟာပုံမှန်လုပ်ငန်းတာဝန်တစ်ခုနဲ့သွားနေရင်နိုဝင်ဘာလ15ရက်နေ့ကပျောက်သွားတာပါ။၁၀ရက်ကြာတဲ့အထိသူမျိုးကိုရှာမတွေ့သေးပဲဝမ်းနဲ့ပူဆွေးနေတဲ့မိသားစုဝင်တွေကစနေနေ့လယ်ပိုင်းမှာဘာသာရေးဟူးပြုဆူတောင်းပွဲတစ်ခုလုပ်ခဲ့ကြပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့ဝင်44ဦးကိုတည်ဆုံသူတွေအဖြစ်အာဂျင်တီးနားရဲတပ်ကမကြေညာသေးပါဘူး။အသက်မသေးလူမျိုးသူတွေကိုရှာတွေ့နိုင်မယ့်အခွင့်အလမ်းရှိမရှိဆိုတာကိုလည်းရဲတပ်ကမပြောပါဘူး။ရင်ကုန်သင်္ဘောဟာပျောက်ဆုံးသွားချိန်ကလျှို့ဝှက်ဒါမှမဟုတ်အထူးလုပ်ငန်းတာဝန်တစ်ခုခုနဲ့တွားနေတာမဟုတ်ဘူးလို့ရဲတပ်ပြောခွင့်ရတဲ့ဦးကတောက်ကြနေမှာပြောပါတယ်။တိုက်ခိုက်ခံရတဲ့ဆိုတဲ့လက္ခဏာမျိုးလည်းမတွေ့ရဘူးလို့ပြောခွင့်ရရေတပ်ဗိုလ်ကြီးအန်ရီကေဘလော်ဘီကဘွနိုဆဲမြို့တော်မှာလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ရင်ခုန်သင်္ဘောပျောက်သွားပြီးသိမကြခင်မှာပဲသမုဒ္ဒရာတွေကနေပေါက်ကွဲမှုလို့ယူဆနိုင်တဲ့အတန်တစ်ခုကိုကြားခဲ့ရတယ်လို့အာဂျင်တီးနားရေတပ်ကကြာတာပြေးနေမှာပြောပါတယ်။ဘာကြောင့်ပေါက်ကွဲတယ်ဆိုတာတာဝန်ရှိသူတွေမသိကြပဲဆန်ဝမ်းသင်္ဘောရဲ့ကံကြမ္မာအတိအကျကိုသိရတဲ့အထိရှာဖွေရေးဆက်လုပ်သွားမယ်လို့ဗိုလ်ကြီးဘလော်ဘီကပြောပါတယ်။
ကက်လန်ပြည်နယ်မှာဒီဇင်ဘာလအတွင်းကျင်းပမယ့်ရွေးကောက်ပွဲရလဒ်ကိုစပိန်နဲ့ဥရောပသမ္မတတို့ကအတိမတ်ပြုဖို့ဘယ်ဂျီယံနိုင်ငံကိုထွက်ပြေးတိမ်းရှောင်နေတဲ့ကက်လန်သမ္မတဟောင်းဂါလီပုချ်မွန်ကမနေ့စနေနေ့ကပြောကြားလိုက်ပါတယ်။ခွက်တရီသမားတွေဘက်ကအနိုင်ရခဲ့မယ်ဆိုရင်ကက်လန်ပြည်နယ်အပေါ်စပိန်အစိုးရရဲ့တိုက်ရိုက်အုပ်ချုပ်မှုကိုအဆုံးသတ်စေမှာဖြစ်တယ်လို့လည်းမစ္စတာပုချ်မန်ကပြောပါတယ်။ရာဒူကဖြုတ်ချခံရပြီးတဲ့နောက်နိုဝင်ဘာလအစောပိုင်းကသမ္မတဟောင်းဂါလီCarlis Pushman ဟာတရားရုံးမှာသူ့ပေါ်ဆွဲချက်တွေကိုမရင်ဆိုင်ပဲဘယ်ဂျီယံကိုတင်းဆောင်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ21ရက်နေ့မှာကျင်းပမဲ့ကက်လန်ပြည်နယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စနေနေ့ကဘယ်ဂျီယံမှာပြုလုပ်တဲ့အခမ်းအနားအတွင်းမိကွန်းပြောကြားရမှာကက်လန်ပြည်သူတွေဟာသူတို့ရဲ့စွမ်းဆောင်ရည်နဲ့တခြားလွတ်လပ်တဲ့နိုင်ငံဖြစ်လာဖို့စိတ်ဆန္ဒတွေကိုကဘာကိုထုတ်ဖော်ပြသခဲ့ပြီးဖြစ်ကြောင်းမစ္စတာပုရှ်မန်ကပြောပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ကနေတခြားလွတ်လပ်တဲ့နိုင်ငံဖြစ်ကက်တလိုနီးယားလွှတ်တော်ကအောက်တိုဘာလ28ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်စပိန်အစိုးရကအဲ့ဒီလွှတ်တော်ကိုဖျက်သိမ်းလိုက်တယ်လို့ပြည်내အစိုးရအဖွဲ့ကလည်းယာရူးတာဝန်တွေကနေဖယ်ရှားလိုက်တာပါစပိန်ဝန်ကြီးချုပ်မာရီရာနိုရဟိုင်းကတော့ ကတ်တလိုနီးယားပြည်နယ်မှာရွေးကောက်ပွဲအသစ်ကျင်းပပေးမှာဖြစ်ပြီးသမရဟောက်ပုချ်မွန်လည်းပါဝင်ရှင်ပြိုင်ခွင့်ရှိကြောင်းပြောပါရယ်ကတ်တလိုနီးယားပြည်နယ်တခြားခွဲထွက်ရေးကြိုးပမ်းမှုကိုဥရောပသမဂ္ဂခေါင်းဆောင်တွေကအလွန်အလွန်သတိထားနေတာဟာစပိန်နိုင်ငံကိုကြော်ပြီးဒေတာရင်းခွဲထွက်ရေးစိတ်တွေလှုံ့ဆော်ပေးခဲ့တာကြောင့်ဖြစ်တယ်လို့လည်းမစ္စတာပုချ်မွန်ကပြောပါရယ်ဒီတော့တွင်စပိန်နိုင်ငံကိုနိုဝင်ဘာလကရောက်ရှိလာတဲ့ဥရောပကော်မရှင်ဥက္ကဋ္ဌကလည်းဥရောပတွင်ခွဲထွက်ရေးဝါဒီတွေကိုစန့်ကျင်ဖို့တိုက်တွန်းခဲ့ပါတယ်ရှင်
။မြေထဲပင်လယ်ကိုဖြတ်ပြီးအီတလီနိုင်ငံကိုရောက်သွားတဲ့အသက်မပြည့်သေးတဲ့နိုင်ဂျီးရီးယားမိန်းကလေးထောင်ပေါင်းများစွာဟာလိင်ဂျွန်တွေဖြစ်ရောင်းစားခံကြရတယ်လို့နိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM ကပြောလိုက်ပါတယ်။နိုင်ဂျီးရီးယားကမြို့သမီး9000ကျော်ဒီနှစ်တွင်အီတလီကိုရောက်သွားကြပြီးသူတို့ထဲက80ရာခိုင်နှုန်းကလိင်သမားတွေဖြစ်လူကုန်ကူးခံခဲ့ကြရပွဲရှိတယ်လို့ IOM ကတောက်ကြနေမှာပြောပါတယ်။အီတလီကိုလူမောင်ကိုကူးခံရတဲ့နိုင်ဂျီးရီးယားမျိုးသမီးငယ်အစီအတွေ့အစမတန်များလာတာကိုပြီးခဲ့တဲ့ဩဂုတ်လမှာ IOM ကသတိပေးခဲ့ပါတယ်။လိင်သမားတွေဖြစ်အီတလီကိုလူကုန်ကူးခံရတဲ့နိုင်ဂျီးရီးယားမျိုးသမီးငယ်အစီအတွေ့ဟာလွန်ခဲ့တဲ့3နှစ်တွင်ရာခိုင်နှုန်း600အထိတိုးသွားခဲ့ပြီးထပ်ရောက်လာတဲ့အစီအတွေ့ဟာလည်းလျော့သွားတဲ့လက္ခဏာမရှိဘူးလို့ IOM ကပြောပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအဂွန်မီးတောင်ကနေစနေနေ့ညနေပိုင်းမှာမီးခိုးတွေပြားတွေကောင်းကင်အထက်ပင်9000နီးပါးအထိပန်းထွက်လာပြီးတဲ့နောက်ဘာလီကျွန်းကနေထွက်ခွာမဲ့ဒါမှမဟုတ်ဘာလီကျွန်းကိုသွားမဲ့နိုင်ငံတကာလေကြောင်းလိုင်းတချို့ပြန်တမ်းမှုအစီအစဉ်တွေကိုဖျက်သိမ်းခဲ့ပါတယ်။အခုလိုအဂွန်မီးတောင်ပြန်ပြီးလှုပ်ရှားလာတာဟာရက်အနည်းငယ်အတွင်းဒုတိယအကြိမ်ဖြစ်ပါတယ်။မီးတောင်ကနေရေနွေးငွေတွေတိမ်ထုတ်တဲ့ဖွယ်မီးခိုးနဲ့ရောင်ရှိတဲ့ပြားတွေကိုအ ਨੇ ဆုံးကောင်းကင်ရဲ့ပေ9000လောက်အထိပြန့်လွင့်လာတဲ့အတွက်လေကြောင်းလိုင်းအတော်များများဟာသူတို့ရဲ့လေရင်အစီအစဉ်တွေကိုအပြောင်းလဲလုပ်ခဲ့ရတာဖြစ်ပါတယ်ရှင
်။တနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်ရင်ကျင်းနိုင်လို့ကြေညာပေးခဲ့တာပါရှင်။အခုပထမဆုံးအမေရိကန်ပြည်တွင်းမှာနိုင်ငံရေးခုံလုံခွင့်နဲ့တရားဝင်နေထိုင်နိုင်ရေးဖြတ်သန်းကြရမယ်လုပ်ငန်းစဉ်အစီအစဉ်အကြောင်းကိုနှာစင်ကြရပါမယ်။အမေရိကန်ပြည်ထောင်စုကိုရောက်လာကြသူတွေကမိမိတို့မူလနိုင်ငံမှာညှဉ်းပန်းနှိပ်စက်ခံခဲ့ရတာမျိုးဒါမှမဟုတ်ကိုယ်နိုင်ငံကိုပြန်သွားရင်ညှဉ်းပန်းနှိပ်စက်ခံရမှာကိုစိုးရိမ်နေတာမျိုးရှိခဲ့ရင်သူတို့ရဲ့ပြည်ဝင်권ဆိုင်ရာအခြေအနေတွေကိုထက်မတွက်ပဲအမေရိကန်မှာနိုင်ငံရေးခုံလုံခွင့်လျှောက်ထားနိုင်ပါတယ်မိမိတို့မူလနိုင်ငံမှာလူမျိုးရေးဘာသာရေးလူမျိုးစုအရာခွဲခြားဖိနှိပ်ဆက်ဆံခံနေရတာမျိုးနိုင်ငံရေးယုံကြည်ချက်ဒါမှမဟုတ်ကန့်သက်ထားတဲ့အသင်းအဖွဲ့တစ်ခုခုမှပါဝင်နေတာမျိုးဖြစ်ခဲ့ရင်နိုင်ငံရေးခုံလုံခွင့်လျှောက်ထားနိုင်တယ်လို့အမေရိကန်ဥပဒေကခွင့်ပြုထားတာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတောက် Inline Baros ရဲ့သတင်းလွှာကိုအခြေခံပြီးကိုညာဝင်းရောင်ကပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးခုံလုံခွင့်2မျိုးရှိပါတယ်တစ်မျိုးကတော့ကိုတိုင်းပြည်ကိုပြန်လို့ညှဉ်းပန်းနှိပ်စက်ခံရမှာစိုးရိမ်သူတွေဟာအမေရိကန်နိုင်ငံကိုရောက်လာပြီးတနှစ်အတွင်းမှာနိုင်ငံရေးခုံလုံခွင့်လျှောက်ထားနိုင်ပါတယ်။နောက်တစ်မျိုးကတော့အမေရိကန်မှာနေထိုင်ရင်းအကြောင်းတစ်ခုခုကြောင့်အဖမ်းခံရပြီးအမေရိကန်အစိုးရကသူ့ကိုမူရင်းတိုင်းပြည်ပြန်ပို့ဖို့အမိန့်ထုတ်တဲ့အခါဒါကိုကာကွယ်ဖို့နိုင်ငံရေးခုံလုံခွင့်လျှောက်ထားနိုင်ပါတယ်။ပြန်ပို့ခံရမှာဆိုလို့ခုံလုံခွင့်လျှောက်ထားသူထက်ဖိနှိပ်ခံရမှာဆိုလို့လျှောက်ထားသူကနိုင်ငံရေးခုံလုံခွင့်နှစ်ဆရကြပါတယ်။ခုံလုံခွင့်လျှောက်ထားသူတွေဟာအမေရိကန်နိုင်ငံထဲမှာကိုယ်တိုင်ရှိနေဖို့လိုပါတယ်။နိုင်ငံရေးခုံလုံခွင့်လျှောက်ဖို့အမေရိကန်နိုင်ငံဝင်ပေါက်တစ်ခုခုကိုရောက်လာသူကိုလက်ရှိမူဝါဒအရဖမ်းဆီးခွင့်ရှိပါတယ်။အဲလိုအဖမ်းခံရသူဟာသူတို့အမှုတရားရုံးကိုမယောင်မချင်းလာပေါင်းများစွာလာဝကထိန်းသိမ်းစခန်းတွေမှာနေရမှာဖြစ်ပါတယ်။ Rosa Sedana ဟာခုံလုံခွင့်လျှောက်ထားသူတွေကိုကူညီနေတဲ့ First Friend အဖွဲ့ကဖြစ်ပါတယ်
။ We are closing the doors on like so many people and the first thing that theyget when they come here to the US is like okay
America ha lu taw mya mya atwet daga pait tha thulu phit ni bare American nai ngan de win la chain ma thuro patama song yin sain lai ya da ga shin no ko phan si me su da ba be thuro ba ri phat tan ka ya de thuro sait dan ya blu shi ka me su da jama ru ma ti ya ke ma thuro ko thain thain yi sakhan ne the lai da ga naw that sait phi si mu ko phit si bare
First Friends apwe ha New Jersey pi ne de ga lu win mu thain thain yi a chou sakhan ni ma shi de ကိုယ်လုံခွင့်လျှောက်ရင်အဖမ်းခံရသူတွေကိုလိုက်လံတွေးဆပေးနေတဲ့အဖွဲ့ဖြစ်ပါတယ်။နိုင်ငံရေးကိုယ်လုံခွင့်လျှောက်ထားသူတွေဟာဘာကြောင့်ကိုယ်လုံခွင့်တောင်းခံရသလဲဆိုတဲ့ထူးခြားတဲ့အကြောင်းရင်းတွေကိုအထောက်အထားနဲ့တကွတင်ပြရမှာဖြစ်ပါတယ်။လာဝကအရာရှိသို့မဟုတ်လာဝကတရားရုံးရဲ့တရားသူကြီးကလျှောက်ထားသူဟာသူတို့တိုင်းပြည်ပြန်ရင်တကယ်ကိုစိုးရိမ်ရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုတာကိုယုံကြည်သွားအောင်သက်သေထူရမှာဖြစ်ပါတယ်။နယူးယောက်မြို့မှာရှိတဲ့ conservative လှုပ်ရှားမှုအဖွဲ့တွေက judy pepenella ကတော့ နိုင်ငံရေးခိုလုံခွင့်ဟာခက်ခဲတဲ့ကိစ္စဖြစ်တယ်လို့ VOA ကိုပြောပါတယ်
You know, just because you want to get out and you don't have the ability to become a citizen and you don't want to, not that you just don't want to go back.
ဒီမှာနင်နဲ့ပွင့်မွင့်လင်းလင်းပြောရရင်တော့လူတယောက်ဟာဒီတိုင်းပြည်ကနေထွက်သွားရမယ်။နိုင်ငံသားကလည်းဖြစ်နိုင်တော့မှာမဟုတ်ဘူး။ဒီအမေရိကကနေမပြောင်းချင်ဘူးဆိုရင်တော့အဲ့ဒါကတကယ်ပြဿနာပဲ။သူတို့ဒီကိုရောက်လာတာနဲ့ပဲအမေရိကန်နိုင်ငံသားဖြစ်သွားမှာလား။အမေရိကန်နိုင်ငံသားမဖြစ်ဘဲရွှေ့ပြောင်းအခြေချနေထိုင်သူတွေအနေနဲ့ပဲနေသွားမှာလားဒီနိုင်ငံကိုလာပြီးတော့ကြီးမြတ်တဲ့အမေရိကန်နိုင်ငံဖြစ်ဖို့အထောက်အကူပြုဖို့တော့လိုပါတယ
်နိုင်ငံရေးခွန်လုံခွင့်ရှောက်ထားသူတွေကိုဖမ်းဆီးထိန်းသိမ်းနေတဲ့ဤကိုသူအယုံကြည်မရှိဘူးလို့ Republican Party ဝင် Conservative တူဦးဖြစ်တဲ့ Pepanella ကပြောပါတယ်အမေရိကန်ရဲ့နိုင်ငံရေးခွန်လုံခွင့်ပေးတဲ့အစနစ်ကိုပိုတင်းကျပ်တဲ့စံနှုန်းနေထားဖို့သမရအင်ပြူတော်ကလိုလားနေပါတယ်ရှင်းနေချုပ် Jeff Sessions ကတော့လက်ရှိနိုင်ငံရေးခုလုံခွင့်စနစ်ဟာအလွဲသုံးစားအလုပ်ခံရပြီးအလင်းညာခံရမဲ့အခြေအနေမျိုးမှာရှိနေတယ်လို့ပြောပါရယ်။ဒါကိုတင်းကျပ်ဖို့လိုကြောင်းသူကပြောနေတာပါ။ယိုယွင်းနေတဲ့တရားရေးစနစ်အပေါ်မှာခုလုံခွင့်ရှောက်ထားသူတွေကအခွင့်ကောင်းယူနေကြပြီးတနိုင်ငံလုံးမှာခုလုံခွင့်တောင်းခံသူ6သိန်းလောက်ရဲ့အမှုကပုံနေတယ်လို့သူကထောက်ပြပါရယ်။2019မှာသမ္မတထရန့်အစိုးရတက်လာပြီးနောက်2016နဲ့2019ကြားဆုံးဖြတ်ရခက်နေတဲ့ခိုလုံခွင့်ရှောက်ထားတဲ့အမှုတွေကိုအရင်ကတည်းကမြန်မြန်ဆန်ဆန်ဆုံးဖြတ်လာနိုင်တယ်လို့ဆိုပါတယ် First Front အဖွဲ့က Rosa Sananda ကတော့လူတွေဟာသူတို့ဘဝအတွက်အန္တရာယ်ကိုစွန့်စားရင်ဆိုင်နေကြရတယ်လို့ယုံကြည်ကြောင်းပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်မြန်မာပြည်မှာပုဂ္ဂလိကဗန်အနေငယ်ရှိတဲ့အနေနဲ့ခရိုနီခေါင်းဆောင်တဲ့ဗန်အချို့ဟာအချမ်းသာဆုံးဖြစ်ပါတယ်ဒီအကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင
်တိုင်းပြည်စီးပွားရေးတိုးတက်ဖို့အတွက်ပူးပေါင်းလှုပ်ခိုင်ကြဖို့ပုဂ္ဂလိကဗန်22ခုရဲ့ဥက္ကဋ္ဌတွေကိုဒေါ်စရှုကြီးကဩဂုတ်လ15ရက်နေ့မှာနေပြည်တော်မှာပြောကြားသွားပါတယ်။ဒါပေမဲ့မြန်မာငွေကြီးတေးကန္တဟာအရှိတောင်အာရှမှာဖွံ့ဖြိုးတိုးတက်မှုအနည်းဆုံးဖြစ်နေပါတယ်။နိုင်ငံခြားဘဏ်တွေဝင်ခွင့်ပြုလိုက်ပြီးအာဆီယံစီးပွားရေးအစိုက်အဝိုင်းမှာပါဝင်လာပေမဲ့မြန်မာငွေကြီးကန္တဟာနိုင်ငံတကာအသိမီဖို့အများကြီးလိုပါသေးတယ်။မြန်မာပြည်မှာဘဏ်လုံငန်းစခဲ့တာအနည်း80လောက်ရှိပါပြီ။ဒါပေမဲ့ကိမမီနိုင်ပဲဖြစ်နေပါတယ်။မြန်မာနိုင်ငံသားတဦးရဲ့နှစ်စဉ်အတည်ပြုထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ1200ရှိပြီးလောနိုင်ငံသားက1800အင်ဒိုနီးရှားနိုင်ငံသားက3300ထိုင်းနိုင်ငံသားက5800ဘူးထုတ်လုပ်ကြပါတယ်။ဘန်ဒါရေးမှာဘလုံငန်းဟာအရေးအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ GIZ ဂျာမန်အဖွဲ့ရဲ့တွေ့ခင်းအရမြန်မာနိုင်ငံသားတဦးရဲ့တစ်နှစ်တာဘန်အနှံငွေဟာ$3သာရှိပြီးဘန်ချင်းငွေဟာဒေါ်လာခွဲတာရှိပါတယ်မြမဗန္ဒာရေးဟာလွန်ခဲ့တဲ့9နှစ်အတွင်းတဖြည်းဖြည်းတိုးတက်လာပေမဲ့အရှိတောင်အရှမှာတော့အောက်ဆုံးအဆင့်မှာပဲရှိပါသေးတယ
်လွန်ခဲ့တဲ့အနှစ်တရာကျော်ကိုလိုနီခေတ်ကမြမပြည်မှာဗန်လုပ်ငန်းစတင်တာဖြစ်ပေမဲ့မဆလာစီအစိုးရခေတ်မှာပုဂ္ဂလိကဗန်10ခုနဲ့နိုင်ငံခြားဗန်14ခုတို့နိုင်ငံပိုင်လုပ်ခံရပါတယ်မဆလာခေတ်ပြတ်သုံးလို့စီအစိုးရပြန်တက်ပြီးဈေးဝယ်စည်းဝါးရေးလုပ်တဲ့အခါ1992ခုနှစ်မှာပုဂ္ဂလိကဗန်ပြန်လည်ပေါ်ထွက်လာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာဗဟိုဗန်ဟာလုပ်ပန်ခွင့်ပိုရှိလာပြီးလွတ်လပ်စွာတည်ကြားရပ်တည်နိုင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဦးသိန်းစိန်လက်ထက်2016မှာစာမျက်နှာ89မျက်နှာပါတဲ့ငွေရေးကြေးရေးအဖွဲ့အစည်းများဥပဒေကိုပြဋ္ဌာန်းနိုင်တာဟာထူးခြားမှုတစ်ခုဖြစ်ပါတယ်။ကမ္ဘာဗန်အကူအညီနဲ့ရေးဆွဲတဲ့ဥပဒေဖြစ်လို့အပြည်ပြည်ဆိုင်ရာအစဉ်တမ်းမှီတယ်လို့GIZ ဂျာမန်အဖွဲ့ကမှတ်ချက်ချထားပါတယ
်။ပြည်တွင်းပါ30နဲ့နိုင်ငံခြားပါ9ခုမှရှိတဲ့စုစုပေါင်းငွေပမာဏဟာတိုင်းပြည်တည်ထင်ထုတ်လုပ်မှုရဲ့55ရာခိုင်နှုန်းသာရှိတယ်လို့ GIZ ဂျာမန်အစိုးရကစားမှဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လစီးရင်အရမြန်မာပြည်မှာဘဏ်ကွဲပေါင်း2000နီးပါးရှိကြောင်းသိရပါတယ်။လူတသိန်းပါဘဏ်4ခုလောက်သာရှိတဲ့သဘောပါပဲ။ရန်ကုန်လူဦးရေ9တန်းကျော်မှာဘန်ခွဲ450ရှိပြီးလူဦးရေ1တန်းကျော်သာရှိတဲ့နေပြည်တော်မှာ69ခုရှိတာမို့အချိုးအစားအရအရေးအတွက်ချင်းအထူးထူးဖြစ်နေပါတယ်ပုဂ္ဂလိကဘန်လုပ်ငန်းကိုကြီးစိုးတဲ့ Crony Company တွေတွင်းမှာအကြီးဆုံးဟာကမ္ဘောဇာအေယာဝတီနဲ့သမဝါယမ CB ဘန်တွေဖြစ်ကြပါတယ်ဒီအထက်မှာကမ္ဘောဇာဘန်ဟာအကြီးဆုံးဖြစ်ပြီးမချာမီကပဲအမေရိကန်ဘန်ပါရဂူ မိုက်ဒီနိုမာကိုအမှုဆောင်အရာရှိချုပ်အဖြစ်ခန့်လိုက်ပါတယ
်အနာအရှိဆုံးဗိုလ်ချုပ်မှုကြီးတွေနဲ့ယင်းသည့်သူခရိုနီဦးအောင်ကိုဝင်းတီထောင်တဲ့ကမ္ဘောဇာဘန်ဟာအချမ်းသာဆုံးပုဂ္ဂလိကဘန်ဖြစ်လာပြီးတပြည်လုံးမှာဘန်ခွဲ900ကျော်ရှိပါတယ်ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေမြန်မာပြည်ကိုငွေပြန်ပို့နိုင်အောင်လဲကမ္ဘောဇာဘန်ကစီစဉ်ထားပါတယ်ခရိုနီဦးစော်စော်တီထောင်တဲ့အေယာဝတီဘန်ကတော့ဘန်ခွဲပေါင်း200ကျော်လောက်နဲ့ဒုတိယအကြီးဆုံးဖြစ်နေပါတယ်စီဗီဘန်လို့လူသိများတဲ့တမဝါယမဘန်ဟာတတိယအကြီးဆုံးဖြစ်ပါတယ်တမဝါယမဘန်လီမိတက်ကိုအော်ပရေတစ်ဘန့်လီမိတက်ကို1992ခုနှစ်မှာပုဂ္ဂလိကဘန်အဖြစ်တည်ထောင်ခဲ့ပြီး2004မှာအများပိုင်ကုမ္ပဏီ public company အဖြစ်ပြန်လည်ဖွဲ့စည်းပါတယ်ဒီကုမ္ပဏီကြီး3ခုဟာဘန်လုပ်ငန်းကဏ္ဍရဲ့60ရာခိုင်နှုန်းကျော်ကိုပိုင်ဆိုင်ကြောင်းသိရပါတယ
်ဒီဘန်ကြီး3ခုအဖြစ်မြဝတီဘန် MBA မြန်မာရှေ့ဆောင်ဘန်နဲ့ရုံးမဘန်စတဲ့ Crony ဘန်တွေကိုလည်းအရေးပါတဲ့ဘန်ဒါရေးအဖွဲ့အစည်းအဖြစ်ရိုလင်ဘာဂါကုမ္ပဏီကအစည်းအခါစာမှာဖော်ပြထားပါတယ်။ကျန်းတဲ့ဘန်တွေမှာမတ်တီငွေရင်းမလုံလောက်တဲ့ပြဿနာရှိပါတယ်။2016မတ်လကုန်စည်းရင်းအရမတ်တီငွေစည်းရင်းဒေါ်လာ85သန်းကျော်တဲ့ဘန်5ခုရှိပြီးသန်း100ကျော်တာကနှစ်ခုတာရှိကြောင်းသိရပါတယ်။ငွေရေးကြီးအဖွဲ့အစည်းဥပဒေကသတ်မှတ်ထားတဲ့မတ်တီငွေရင်းဒေါ်လာ16သန်းတောင်မရှိတဲ့ဘန်လုပ်ငန်းက6ခုရှိနေပါတယ်။မြန်မာဘန်လုပ်ငန်းကဏ္ဍဟာပြည်ပြင်းပြောင်းလဲရမယ့်အချိန်ရောက်နေပါပြီ။လွန်ခဲ့တဲ့9နှစ်မှာခရိုနီတွေခေါင်းဆောင်တဲ့ဘန်လုပ်ငန်းတွေအရှိန်အဟုန်နဲ့ကြီးထွားလာပါတယ်။ခင်မီနီးစနစ်ကိုလည်းကျင့်သုံးလာပါတယ်။ဒါပေမဲ့ခင်နောက်ကျနေတုန်းဖြစ်လို့ခရိုနီတွေကြီးစိုးတဲ့ဘန်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာမှတိုင်းပြည်စီးပွားရေးလည်းတိုးတက်လာလိမ့်မယ်လို့ရိုလင်ဘာဂါအစီရင်ခံစာကဆိုပါတယ်။ပုဂ္ဂလိကဘန်တွေအနေနဲ့သူတို့ကိုအကာအကွယ်ပေးမယ့်စီမင်းတွေကိုထိုင်ဆောင်နေမယ့်အစားကိုတူကိုထစ조사ကြဘူးရိုလင်ဘာဂါအစီရင်ခံစာမှာတိုက်တွန်းထားပါတယ်ခင်ဗျာ
ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြာတာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတနင်္ဂနွေမနက်ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးဒေါက်တာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
အမေရိကန်နိုင်ငံမှာတော့ပြီးခဲ့တဲ့သာသနာ့နေ့က Thanksgiving ကြီးစုတော်နေ့အပြီး Christmas ပွဲတော်နေ့နှစ်သက်ကူးပွဲတော်တို့ဆင်နွှဲကြတဲ့ပွဲတော်ရဲ့ကာလအတွင်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားအများစုကလက်ဆောင်တွေအချင်းချင်းပေးချဖို့အတွက်ဈေးဝယ်ထွက်တဲ့ကာလကြီးပေါ့ရှင်။ဈေးဝယ်ရရင်မမောနိုင်မပတ်နိုင
် Shop till you drop
ဆိုတဲ့ခြေကုန်လက်ပန်းကျတဲ့အထိဈေးဝယ်ကြသူတွေလည်းရှိပါတယ်။ဒါကြောင့်မို့လဲဈေးဆိုင်တွေကအယောင်းတွေရလေးအောင်သူ့ထဲကဈေးလျှော့ရောင်းတဲ့ကြော်ညာတွေသတင်းမီဒီယာတွေကတဆင့်ကြော်ညာကြားနေရှိပါတယ်အထူးဈေးနှုန်းတွေနဲ့လျှော့ရောင်းတဲ့ ATM အသုံးကိုပထမဦးဆုံးတင်ပြခြင်းတာကတော့
Early Bird Sale
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက EARLY Early စောစောBIRD bird early bird ဆိုတာစောစောထားတဲ့ငှက်ပေါ့ရှင် SALE sale ကတော့အထူးဈေးနှုန်းနဲ့ရောင်းတာဖြစ်ပါတယ်ဒီနေရာမှာ early bird စောစောထွက်တဲ့ငှက်ကတော့ the early bird always gets the worm ဆိုတဲ့အင်္ဂလိပ်စကားကယူထားတာဖြစ်ပါတယ်အဓိပ္ပာယ်ကတော့တီကောင်ကိုရှာစားတဲ့ငှက်ဟာမနေ့စောစောထရှာမယ်ဆိုရင်ကိုလိုချင်တဲ့တီကောင်ကိုရစမြင်ဆိုတဲ့အဓိပ္ပာယ်ပါပဲတနည်းတော့ဥရလူပေါ့ရှင်အမေရိကန်နိုင်ငံမှာတော့ဘယ်နေရာမဆိုတန်းစီပြီးစီကနှစ်ဝေကြရတာမို့ဒါကြောင့်လဲ early bird sale ကဆိုင်ဖွင့်ဝင်ချင်းပထမရောက်တဲ့လူကဥပမာဒေါ်လာ100ရန်ကိုတဝက်ဈေးနဲ့လျှော့ပြီးပထမနိုင်ပိုင်းမှာဈေးနှုန်းချိုချိုနဲ့ရောင်းမယ်လို့သတ်မှတ်ထားတဲ့ပစ္စည်းတွေကိုဥရလူကဝေနိုင်တာဖြစ်ပါတယ်ဒါကြောင့်မို့ early bird sale ကဥရလူဝေခွင့်ရတာလို့ဆိုလိုပါတယ်ဒီလိုမျိုးဥရလူဈေးလျှော့ရောင်းတဲ့အကြောင်းရေဒီယိုကကြော်ညာပုံဥပမာကို George Crow ကပေးပါလိမ့်မယ်။နားဆင်ကြည့်ကြရအောင်
။ Tomorrow, Saturday, save, save, save at the early bird sale at Mann's Furniture Store. Everything 30% off. Doors open at 6 and prices are good until 10 o'clock.
မနေ့ပြန်စနေမှာဥရလူလျှော့ဈေးကိုမန်ပရီဘောကန်ဆိုင်မှာလုံမှာမို့ဈေးသိက်ကိုတက်တာကြမှာပါ။အားလုံး30ရက်ကိုင်းနှုံးလျှော့မယ်။ဆိုင်တကားကို6နာရီစဖွင့်မယ်။10နာရီအထိအဲ့ဒီလျှော့ဈေးနေရောက်မှာဖြစ်တယ်လို့အတိအပြေရပါတယ်။နောက်ထပ်တင်ပြမယ့် EDM အသုံးကတော့
Door Busters
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက D-O-O-R, door, daga, B-U-S-T-E-R-S, busters, pawena, lo longa, dewe, ya bari. Dewe garo, akulo myo, gongpye siri go, atu shor zine, yang chara, sain pungwinjin, batma na yi bainchin, ma yang chara go silu bari. Zega, te go, teta, lare, dwe, wedu dwe ga, tute nga, lubi, daga go, choyai bi, wedome, bongza myo go, yi nyon tara, pi bari.ကုန်တိုက်တိုက်ကဒီအုံနဲ့ပတ်သက်လို့သတင်းစာထဲမှာကြော်ညာထည့်တာကိုဖတ်လိုက်ရတဲ့ခင်မွန်တဲ့တူကသူ့ဇနီးကိုပြန်ပြောဟန်ကြောင်း George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Hey honey, if we're going to that sale, let's go early. One of the doorbusters they have until 10 o'clock is videotapes at 99 cents. And I'd like to get at least a dozen.
ကဲချီအဲ့ဒီလျှော့ဈေးရောင်းတာကိုစောစောသွားရအောင်ဆိုင်တကားဖွင့်ပြင်ချင်းရောင်းမဲ့လျှော့ဈေးတွေထဲမှာတော့ဗီဒီယိုအခွေတွေတစ်ခွေကို99ပြားနဲ့10နာရီအထိရောင်းမှာမို့ကိုတော့အနည်းဆုံးတစ်ဒါဇင်လောက်ဝယ်ထားခြင်းနဲ့လို့အတည်ပြုရပါတယ်နောက်ဆုံးတင်ပြမယ့် EDM အသုံးကတော့
Black Friday Sales
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကတော့ BLACK Black ကတော့အမဲရောင် Friday ကတော့တောက်ကြနေSALE sale ကတော့အထူးလျှော့ဈေးနဲ့ရောင်းတာပေါ့ရှင်။အမေရိကန်နိုင်ငံမှာကြီးစုလုံးနေ့ကျရောက်တဲ့နိုဝင်ဘာလရဲ့သတို့ထပ်ပကြာတာပြီးနေ့ဟာနိုင်ငံတစ်ဖွားအားလိုက်ရနေ့ဖြစ်ပါတယ်။အဲ့ဒီကြာတာပြီးနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးပဲသူတွေကရုံအားလိုက်ရဖြစ်တဲ့ကြာတာပြီးနေ့ဆက်ပြီးတောက်ကြနေ့ခွင့်ယူကစနေတင်းနေ့၄ရက်အနားယူလေးရှိရမှာအဲ့ဒီအားလက်ချေအတွက်မှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်။အထူးသဖြင့်လျှော့ဈေးတွေကလည်းအပြန်အဆိုင်လျှော့ကြလို့ပေါ့။ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမျက်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါတယ်ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြံနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလို့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation stores and malls before sunrise this Black FridayTo get specials on everything from toys to widescreen TVs.
ရှော့ဈေးနဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတကာဈေးဆိုင်တွေ၊ကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ကြံနေ့မှာဈေးပဲသူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြတော့တာပါပဲ။ကလေးကစားစရာတွေကအစမြင်ကွင်းကျယ် TV တွေအစုံအထူးရှော့ဈေးနဲ့ဝယ်ရအောင်ပေါ့လို့တိတ်ပေရပါလေ။ဒီကနေ့တော့ရရှိများကိုတင်ပြခဲ့တဲ့အထူးဈေးနှုန်းနဲ့ရောင်းချမှုနဲ့ပတ်သက်တဲ့အသုံးအနှုန်းကတော့
Early Bird Sale, Doorbusters, Black Friday Sales
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချီမြို့မှလည်းနောက်ထပ် EDM အသုံးအနှုန်းကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။လလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင
် DOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မအေးတနာကျော်အစီအစဉ်ထုတ်လွှင့်ပေးထားတဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဖြစ်ပါရဲ့ရှင်
မင်္ဂလာပါစနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါရရှင်ကျွန်မဒီနေ့ဆွေးနွေးပေးမယ့်အကြောင်းအရာကတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကြားမှာတရုတ်နိုင်ငံအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးရမှာဒီပြဿနာဖြေရှင်းဖို့အတွက်အဆင့်3ဆင့်ပါဖြေရှင်းနည်းတရက်ကိုလည်းအစိုးပြုထားပြီးသားပါပြီဒါကြောင့်မလို့တရုတ်ကအရင်တုန်းကရက်တည်နေတယ်လို့မျိုးတခြားနိုင်ငံပြည်တွင်းရေးဝင်မဆက်ဖို့ဆိုတဲ့မူရင်းကနေပြီးတော့ဘာလို့တွေးဖွဲ့သွားတာလဲပေါ့နော်ရက်ခိုင်အရေးကိုဘာလို့တရုတ်ကအဲ့လောက်စိတ်ဝင်စားမှုရှိနေလဲဘလို့အကျိုးစီးပွားတွေတရုတ်အတွက်ဖြစ်ထွန်းနိုင်လဲဆိုတာကိုဆွေးနွေးကြမှာပါဆွေးနွေးဖို့ကျွန်မဖိတ်ခေါ်ထားတဲ့ဒီပင်နိုင်ဆွေးနွေးမဲ့သူတွေလည်းလေးလိုင်းပေါ်ကိုရောက်နေပါပြီရှင်ကျွန်မပထမဦးဆုံးဖိတ်ခေါ်ထားတဲ့သူကတော့တရုတ်မြန်မာအရေးလေးလာတုံသက်သူဒေါက်တာလှကျော်စောဖြစ်ပါတယ်နောက်ပြီးတော့ဒီသတင်းစာဆရာနဲ့နိုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကိုလည်းဖိတ်ခေါ်ထားပါတယ်ဟုတ်ကဲ့ဟိုပထမဦးဆုံးပင်နိုင်ဆွေးနွေးတဲ့သူတွေကိုနည်းနည်းလေးတုံသက်ပေးစီချင်ပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဒါပေမဲ့အဲ့ဒါမပြောခင်မှာတော့ဒီတော်ရရှင်ရေးလာတဲ့စာတူတူလေးနှစ်ဆောင်အရင်ပြောပြပေးချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဆိုင်မင်းခန့်ဆိုတဲ့တော်ရရှင်ကတဖက်ကလည်းတရုတ်ကြီးရဲ့မဟာစီမံကိန်းကမြန်မာနိုင်ငံထဲမှာရှိနေတယ်။ဟိုနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုလည်းမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အချိန်မှာတရုတ်ဘက်ကအခုလိုအကူအညီပေးပြီးတော့ဖြည့်ရှင်းရင်ဟိုမြန်မာဘက်ကဘာပြန်ပေးရမလဲမသိဘူးဆိုပြီးတော့သူကတော့နည်းနည်းတန်တရားနဲ့ရေးထားတာပါ။နောက်ထပ်တော်ရရှင်လှထွန်းဆိုတဲ့တော်ရရှင်ကတော့ဗမာစကားပုံတစ်ခုဖြစ်တဲ့မစွန်းရင်ကရှိကစွန်းကင်းကညိဆိုတဲ့စကားပုံကအခုရခိုင်ရေးပြဿနာတရုတ်နဲ့ဗမာစစ်ကောင်းဆောင်ရဲ့ခီးစဉ်ကတက်တီဖော်ပြပါတယ်တဲ့တရုတ်အဆိုပြုချက်၃ချက်မှာဗမာစံတက်တဲ့အချက်တွေပါတာမတွေ့ရပါဘူးတဲ့ပြစ်ခတ်ရက်စဲရေးနောက်ပြီးတော့ဒုက္ခသည်တွေပြန်လဲခေါ်ယူနေရချထားပေးရေးရေးရှိဟိုနီလန်းရှာဖို့ဒီကိစ္စဖြေရှင်းဖို့နီလန်းရှာဖို့တွေပဲပါဝင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ပြီးတော့ဒေါက်တာလှကျော်စောပထမဦးဆုံးမေးချင်ပါတယ်ရှင်ဒီတစ်ခေါက်တရုတ်ကဘာဖြစ်လို့ဟိုဒီကိစ္စမှာတော်တော်လေးကိုဟိုတိတိတတ်တာထင်ထင်ရှားရှားအချက်၃ချက်ကိုပါအကြံပြုပြီးတော့ဒီကိစ္စကိုဝင်ပြီးတော့ဖြေရှင်းဖို့သူတို့အကြံပြုလေဆိုတာလေးကိုနည်းနည်းသုံးသပ်ပြပါရှင
့်။အခုလိုပါလာတဲ့ကိစ္စမှာအကြောင်းကြီးနှစ်ခုရှိတယ်။တစ်ခုကနိုင်ငံတကာအကြောင်းပေါ့နော်။နိုင်ငံတကာအကြောင်းမှာကနိုင်ငံတကာမှာအခုဟိုအပြောင်းလဲတွေအင်မတန်များလာတာဖြစ်တဲ့အတွက်တရုတ်ကလည်းသူ့ရဲ့မဟာဗျူဟာကိုပြောင်းလာတာဖြစ်တယ်။အဲ့တော့နိုင်ငံတကာမှာအရင်တော့တော်တော်လဲလဲဝင်ရောက်လှုပ်ရှားနေတဲ့အမေရိကန်ပဲဖြစ်ဖြစ် EU နိုင်ငံတွေပဲဖြစ်ဖြစ်ဒီအင်အားကြီးနိုင်ငံတွေကကိုယ်နိုင်ငံအရေးအခင်းနဲ့ပဲကိုယ်ကရှုပ်ရှက်ခတ်နေပြီးတော့နိုင်ငံတကာအရေးအခင်းနဲ့မှာနီးသက်လန်းသက်နော်ဖြည့်ရှင်းနိုင်တဲ့လမ်းကြီးရှာမတွေ့ဖြစ်နေတာအဲ့လိုအခါမျိုးမှာအမေရိကန်ဆိုပေါ်တောင်ဆိုးသေးတယ်နော်သူကဒီကမ္ဘာစက္ကူဘဝတောင်နောက်ဆုတ်သွားတာစီးပွားရေးရနိုင်ငံကြီးရအများကြီးနောက်ဆုတ်တဲ့လုပ်ငန်းတွေလုပ်လာတော့နိုင်ငံကဒီဆင်မြင့်ပေါ်မှာလေးဟာနယ်လို့ဖြစ်လာတဲ့အခါမှာတရုတ်အနေနဲ့သူ့ကိုယ်သူဒေသအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတရားအဖြစ်တက်လှမ်းလာတဲ့ဖြစ်ရအနေနဲ့ဒီကိစ္စတွေမှာပါဝင်လာတာဖြစ်တယ်ဒါတိအချက်ကဒါတရုတ်ရဲ့နိုင်ငံကအမြင်ပေါ်မှာပြောင်းလဲလာတဲ့ view ဟာခြေလာဒုတိယတရုတ်ရဲ့ပြည်တွင်းကိစ္စနဲ့ဆိုင်တယ်တရုတ်ရဲ့ပြည်တွင်းကိစ္စမှာအထူးသဖြင့်စီးပွားရေးတရုတ်ရဲ့ငွေစည်းဝါးရေးပုံစံကသူကထွက်ကုန်အားပြုတဲ့စနစ်ကနေပြီးတော့သူကတခြားနီလန်းရှာရတော့မယ်ကိန်းဖြစ်လာတယ်အဲ့တော့တခြားနီလန်းကိန်းရှာရတော့မယ်ကိန်းဖြစ်လာတဲ့အခါမှာသူကအဲ့ဒီအားလုံးပါဝင်တဲ့စီးပွားရေးစနစ်တစ်ခုဖြစ်ဖို့ဆိုရင်ကမ္ဘာငြိမ်းချမ်းရေးကိုထိန်းသိမ်းရမယ်ဆိုတဲ့conclusion ပေါ့ညီကုံချုပ်ချက်ကိုရထားတယ်အထူးသဖြင့်သူ့ဘေးပတ်ဝန်းကျင်ကအပူွက်တွေကိုရှင်းဖို့လိုတယ်လို့သူကတွက်မိတဲ့အတွက်လက်ဥမှုရှိရှိဗမာပြည်အရေးမှာဝင်ပါလာတာဖြစ်တယ်။တကယ်တော့သူဒီလိုအပူွက်တွေကိုလိုက်ပြီးတော့ငြင်းရနေတာဗမာပြည်တပီတည်းမဟုတ်ဘူး။တခြားဥမာမြောက်ကိုရီးယားကိစ္စဆိုလည်းသူကဒီလိုပဲအချက်နှစ်ချက်တင်ပြတယ်။ဥမာဆီးရီးယားကိစ္စလိုဟာမျိုးအရှေ့အလယ်ပိုင်းကိစ္စလိုဟာမျိုး ဒီလိုဟာတွေမှာလည်းသူပါဝင်ပတ်သက်နေတာဖြစ်တယ်။ဒါကြောင့်မလို့ဒီဗမာပြည်မှာကြတဲ့အခါကျတော့တခုကသူ့ရဲ့အဲမဟာပြည်ဝါခြေလမ်းတစ်ခုအနေနဲ့ပါတာလည်းပါတယ်။ဒုတိယသူ့ရဲ့ကိုယ်ပိုင်စီးပွားရေးဖြစ်တယ်။သူ့ရဲ့ကိုယ်ပိုင်အရင်းအမြစ်တွေဖြစ်တယ်။ယင်းကြီးမြုပ်နှံမှုတွေကလည်းဗမာပြည်မှာတော်တော်ကိုထဲထဲဝင်ဝင်ရှိနေပြီ။အဲ့တော့အဲ့ဒီဟာတွေအားလုံးကိုကြည့်ပြီးတော့တရုတ်ရဲ့အရင်ကဖြစ်တယ်ဟလားကိုနိုင်ငံအဲသူများပြည်တွင်းကြီးဝင်းမဆွဲရေးဆိုတာတဲ့အခုသူ့ရဲ့တန်ခင်းတမန်ရင်းကိုလက်ဦးမှုရှိတယ်တက်ကြွမှုရှိတယ်တန်ခင်းတမန်ရင်းနီလာများအဖြစ်ပြင်ဆင်သတ်မှတ်လာပြီးတော့ဒီလိုလက်ဦးမှုရှိရှိဝင်ပြီးပါဝင်လာတာဖြစ်တယ်အဲ့ဒါနောက်တစ်ချက်ကလည်းတရုတ်ကဒီဗမာပြည်ရဲ့ရခိုင်အရေးဟာသူ့နိုင်ငံရဲ့ပိုလမစီမံကိန်းကိုတားကက်ထားတာဖြစ်တယ်။ရည်မှန်းထားတာဖြစ်တယ်။ဒါမပြက်ပြက်အောင်ဖြတ်မဲ့ဟိုခြေလမ်းမျိုးဖြစ်တယ်လို့သူကတွက်တယ်။အထူးသဖြင့်ဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးသွားမှာကိုစိုးရိမ်မှုများတယ်။အဲ့ဒါကြောင့်မလို့ဒီကိစ္စမှာသူကဘင်္ဂလားဒေ့ရှ်ကိုရောဗမာကိုရောနှစ်နိုင်ငံလုံးကြားမှာဝင်ပြီးတော့ဖြန့်ပြေးပေးတဲ့သမောနှစ်နိုင်ငံချင်းကြားပဲဆက်ဟိုဖြည့်ရှင်းမှုလိုတယ်။နိုင်ငံကဝင်ပါစရာမလိုဘူးဆိုပြီးသူကလက်ဦးမှုရှိရှိဝင်ပါလိုက်တာဖြစ်တယ်လို့မြင်ရပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာလှောက်ကျော်ဆိုတုံသက်တာပါအချုပ်အားဖြင့်ပြောရမယ်ဆိုရင်ဒီဟိုတရုတ်နိုင်ငံကနေပြီးတော့ဒီဟိုကမ္ဘာဟိုနိုင်ငံရေးစခုံမှာဒီသူတို့ရဲ့ view ဟာပြောင်းပြီးတော့ဝင်လာတဲ့ပုံရှိရဲနောက်ပြီးတော့သူတို့ရဲ့ဟိုအခြေခံစီးပွားရေးကောင်းအောင်လို့ကမ္ဘာငြိမ်းချမ်းရေးလှုပ်ဆောင်มาရမယ်ဆိုပြီးတော့ရေယုံယုံကြည်မှုနောက်တစ်ခုကလည်းမြန်မာနိုင်ငံနဲ့ပတ်သက်ရင်တော့အဓိကရခိုင်ဒေသဒီသူတို့ရဲ့ပိုလန်မှာစီမံကိန်းအတွက်အထူးအရေးကြီးတဲ့ဒေသဖြစ်တဲ့အတွက်ကြောင့်မလို့ဒီရခိုင်ဒေသငြိမ်းချမ်းရေးကလည်းတရုတ်အတွက်အရေးပါတယ်ပေါ့လေဒါဒေါက်တာလှောက်ကျော်ဆိုတုံသက်တာပါဦးစီသူအောင်မြင့်အနေနဲ့ရောဒီလောက်ဟိုစားဒီကိစ္စမှာတော်တော်လေးကိုတရုတ်ကစိတ်ဝင်စားမှုပြပြီးတော့ဝင်ရောက်ပြီးတော့ဒီဟိုစားဖြည့်ရှင်းမှုစူးစမ်းတာဘာကြောင့်လို့တုံသက်ပါလဲရှင်
ကျွန်တော်လာလို့လောက်ကတော့ဟိုအချက်နဲ့တစ်ချက်မကရှိနိုင်ပါနဲ့2015ခုနှစ်ကျွန်တော်တိုင်ပြည်မှာတော်စဲစစ်ကြီးအခြေအတက်လာတဲ့အပြောင်းလဲတွေဖြစ်လာတော့အဲဒီနိုင်ငံကလည်းအရှိမတော့ဆိုရင်ဒီဖြစ်အောင်ရှင်အစိုးရတွေနဲ့ဒီဆက်ဆံကြတာပေါ့အဲဒီတော့ကလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဟိုကမ္ဘာကြီးကဝိုင်းပယ်နေတဲ့အချိန်မှာသူကရက်တီပေးနေတဲ့မှာမြန်မာပြည်ထဲမှာစီးပွားဟိုဆက်ဆံရေးပေါင်းအောင်လုပ်မြန်မာပြည်ထဲကတရားစတာထုတ်ယူတာတွေစီးပွားရေးလုပ်တာတွေအဲဒါတွေသူလုပ်ခဲ့တယ်အဲ့တော့ဒီအပြောင်းလဲဖြစ်သွားတဲ့အခါမှာနိုင်ငံကြီးကမြန်မာနိုင်ငံဟာဒါအနောက်နိုင်ငံပဲရေးတဲ့နိုင်ငံဖြစ်သွားမလားသူ့နဲ့ဒါရင်းနှီးမှုတွေရော့ကျသွားမလားအဲ့ဒါလို့စိုးရိမ်ပြီးတော့မှဆက်ဆံရေးတွေပုံပြီးတော့ကောင်းအောင်သူအများကြီးကြိုးစားတာတွေတွေ့ရတယ်တွေ့ရတဲ့အခါကျတော့အခုလက်ရှိဒီအရေးကြီးတဲ့ပတ်သက်ရင်တော့သူတကယ်ဝင်ပါတာတော့ပထမအကြောင်းမှဆိုဘာဖြစ်တယ်ဆိုရင်2015နှစ်ချမ်းလောက်မှာပဲဒါကူကန်တပ်တွေကဒါမြန်မာနိုင်ငံတည်းဘူးပေါ့နော်ဒါဝင်တိုက်တဲ့ကိစ္စတွေရှိတဲ့အပေါ်မှာဒီမှာတံတော်နဲ့ပြည်နယ်ဆက်ဆံရေးကတတော်ကိုဆူဆူဝါဖြစ်ခဲ့တယ်။ဆိုတော့အခုကိစ္စပေါ်လာတဲ့ခါကျတော့ဒီမှာတံတော်ကိုနိုင်ငံတကာကဒါဖိအားပေးတယ်အပြစ်တင်တယ်ဒီလိုအခြေအနေမျိုးမှာဆက်ဆံရေးကိုပြန်ကောင်းအောင်ပြီးဆောက်ချင်တဲ့ခါကျတော့ရည်တည်ပေးတာအပြင်ကိုကူညီပေးဖို့လည်းသူလုပ်လာတယ်။အဲ့ဒါကတစ်ချက်လောက်ဖြစ်မှာပေါ့။ဒီတော့နောက်တစ်ခုကဘာရှိတယ်လဲဆိုတော့ဒီမှာဒီထဲမှာရင်းနှီးမြှုပ်နှံမှုတွေများတဲ့ခါကျတော့မြန်မာနိုင်ငံကိုအခုလိုအနောက်နိုင်ငံတွေကဝိုင်းပြီးတော့မှစပယ်ရတဲ့ချိန်မှာရက်ခံပြီးတာပေါ့နောက်တစ်ချက်ကရခိုင်ပေါ့ရခိုင်ပြည်နယ်ကသူ့တဲ့အရေးအကြီးပါတယ်ဒီပိုလန်မှာဒီမှာငွေမတိုင်နေကြတဲ့ကသူကအဲပင်လယ်တစ်ခုပေါ့နော်ပင်လယ်တစ်ခုအတုံးချရေးအဲဆိုတော့သူ့ဘဝရကရှိထားပြီးသားပဲဆိုတော့ဒီရခိုင်ပြည်နယ်ကစောချူရင်းနဲ့စစ်ကမ်းရနေတဲ့ချက်အဲအခုချိန်ဟိုဟာတွေကလုံနေပြီ test site line လို့ရင်းနဲ့ test line လို့ကလုံနေပြီနောက်တော့ဒီလက်စစ်ကမ်းတွေဘာတွေတိဖောက်ပြီးတော့မှပင်လယ်ရေကြောင်းကုန်တွေရေးအတွက်ပါအဲ့ရဒီလိုမျိုးဆိုတဲ့ခါကျတော့ရခိုင်ပြည်ကကသူကအများကြီးရေးပါတယ်။အရေးပါတဲ့ခါကျတော့ရခိုင်ပြည်ကမှအခုဘင်္ဂလားဒေ့ရှ်နိုင်ငံမှာသတိပဋ္ဌာန်တွေဖြစ်လာတဲ့ခါကျတော့သူဝေပူညီလိုက်တယ်ဆိုရင်ဟိုဘာပဲဖြစ်ပြီးတော့ဒီဒေသတည်နေရောမြန်မာအစိုးရရဲ့ကြီးကြီးတင်မှုရောသူ့ရဲ့ဩဇာရောအများကြီးရှိလာမယ်ဆိုတာကိုသူတက်ချက်ပုံရတယ်။ဒါကြောင့်အခုဆိုရင်ကျွန်တော်တိကျလိုက်ဆိုရင်ဒီအချက်အဖွဲ့တစ်ဖွဲ့ကလည်းသူစီလွတ်ပြီးတော့မှအဲ့ဒါလိမ့်လာခိုင်းကြတယ်ပါလေလုံနေပြီဒီအကြောင်းအရာတွေဒီနားလည်ရအောင်။ဆိုတော့အဲ့ဒီအကြောင်းအရာကြီးအကုန်လုံးစုံနေပြီးတော့မှတကယ်ဝင်ဝင်ပါလာတယ်လို့ယူဆပါတယ်
ဟုတ်ကဲ့ပါဦးစီတူအောင်မြင်သုံးသက်တာပါဦးစီတူအောင်မြင်ကတော့အချုပ်အားဖြင့်ပြောရရင်ဒီဟိုမြန်မာစစ်တပ်နဲ့အရင်တုန်းကဟိုဥစားဖြစ်ရက်ဒီကိုကန့်ဖြစ်ရက်မှာဒီစေဝင်းခွဲခဲ့တာကိုပြန်ပြီးတော့ဟိုဖားထိဖို့ကြိုးစားတာကောဟိုနိုင်ငံတကာနဲ့မြန်မာနဲ့နည်းနည်းဟိုမကြင်မလဲဒီကိစ္စပေါ်မှာစေဝင်းခွဲနေတဲ့အချိန်မှာသူကမြန်မာပြည်ဘက်ကနေပြီးတော့ရက်တီပေးပြီးတော့အကာအကွယ်ပေးတာမျိုးသူ့ရဲ့ဟိုဩဇာပို့ပြီးတော့တကိုးထွားအောင်နောက်ပြီးတော့သူ့ရဲ့စီးပွားရေးအကျိုးစီးပွားအတွက်လည်းဟိုကာကွယ်တဲ့သဘောမျိုးနဲ့ဟိုလုပ်တယ်လို့သုံးသက်ပါတယ်ရှင်ဆိုတော့ပထမဦးဆုံးကျမလောလောဆယ်ဟိုဒီအကြောင်းအရာဆွေးနွေးဖို့ဒီလေလိုင်းပေါ်မှာရောက်နေကြတဲ့သောရရှင်တွေကိုပဲဦးစားပေးလိုက်ချင်ပါတယ်ဟိုပထမဦးဆုံးလှိုင်းတာယာကကိုမင်းမင်းကိုခေါ်ချင်ပါတယ်ကိုမင်းမင်းကြားရပါလား
ဟုတ်ကဲ့ရှင
်ကိုမင်းမင်းဟိုဇာပင်နိုင်ဆွေးနွေးရဒေါက်တာလှကျော်ကျော်ဦးစီသူအောင်မြင်ရှိပါတယ်မေးချင်တာမေးမြန်းနိုင်ပါတယ်ကိုရဲ့ဒီထင်မြင်ယူဆချက်ကိုလည်းဖော်ထုတ်နိုင်ပါတယ်
နှစ်ပိုင်းတော့ပြောကြတယ်ကျွန်မတပိုင်းကတော့သတို့ကဟိုအမတ်ပြောထားတဲ့အပိုင်းကတော့ကိုကြည့်ဒီအောင်မြင်ပြောထားတဲ့အပိုင်းကတော့ရှင်းနေပြီပေါ့နော်ဒါအတူတက်ဒါတကယ်ဖြစ်ဖြစ်အောင်သူကဒါမြန်မာနိုင်ငံရဲ့ဒါဒီရခိုင်ရေးချင်းဒီဝင်မဖြစ်တော့မယ်ဆိုတာလေဒါတော့ဟိုရှိလို့မရပြောအောင်လည်းရှင်းနေပြီပေါ့ဒုတိယတပိုင်းကိုကျွန်တော်ပြောချင်တာကကျွန်တော်လက်ရှိကန်တယ်နေတဲ့အစိုးရကရောဒီတရုတ်ကဝင်ရောက်ဖြည့်ရှင်းတာသူကရိုးသားမှုရှိတာဟုတ်သူကတရုတ်တွေလူမျိုးကသူမပိုင်သူတက်ဒီမှာမလုပ်ဘူးကြာသူတို့ကသူတို့ကကြံမှသူကလုပ်တဲ့လူမျိုးတွေသူတက်မကြံရင်သူမလုပ်တဲ့လူမျိုးတယောက်ကိုကျွန်တော်တို့ကအခုဆက်ဆံနေရတယ်ပေါ့နော်ဆက်ဆံနေရတဲ့ခါကျတော့အခုပဲကြည့်ပေါ့ဗျာကျွန်တော်တို့ဒီဟိုအမေရိကန်နဲ့ဒီကမ္ဘာ AI နိုင်ငံတွေချမ်းသာနိုင်ငံမှာတရုတ်ကိုကျွန်တော်တို့ကအခုပြန်ပြီးတော့ကျွန်တော်တို့ကတော့ဟိုပေါင်းတင်နေရပြီဆိုတဲ့ခါကျတော့တရုတ်ကိုကျွန်တော်တို့ကရင်းရှင်းပေါင်းတင်တဲ့နိုင်ငံလည်းမဟုတ်ဘူးကျွန်တော်အမေရိကန်ကိုလည်းကျွန်တော်တို့ကပေါင်းတင်ထားတယ်ဗျာနော်ဒါဖြစ်လို့ဒီအမေရိကန်နဲ့တအားဟလာတယ်ဟလာတယ်ဆိုတော့ခါကျတော့ပြောချင်တာကအမေရိကန်နဲ့တအားဟလာရင်ရင်းရှင်းပါကျွန်တော်တို့နိုင်ငံရဲ့ဟိုပါပေါ့စိုးရိုးတွေဟာတအားကြည့်လာမှာပဲကျွန်တော်တို့ကပြောချင်တာအစနိုင်ငံလုံးကိုကျွန်တော်တို့ကဗျာဟာမိုနီဖြစ်စီခြင်းပေါ့ဗျာဟိုပေါင်းတင်ပေါင်းတင်ပေါင်းတင်ရင်းစီခြင်းပေါ့ကျွန်တော်တို့ကအဲ့လိုမျိုးအမေရိကန်ရောတရုတ်ကိုကျွန်တော်တို့ကဟိုကိုပုတ်ကပတ်တနာဖြစ်ကြောင်းလုပ်နိုင်မှတာလေကျွန်တော်တို့နိုင်ငံရဲ့ဒီဖြူကြတာတောင်းလာမှာဗျာကျွန်တော်တို့ကအရှိတောင်အချမ်းမှာကိုပြေအင်းကြီးတရုတ်နိုင်ငံဆိုတော့တောင်းအကူရမှာပေါ့ဗျာအချမ်းမှာဒါပေမဲ့အင်းကြီးတရုတ်နိုင်ငံနဲ့တမိုင်းအဆက်သက်ကိုကြည့်ရတာကျွန်တော်တို့နိုင်ငံပေါ်မှာတရုတ်ကကောင်းတဲ့အကွက်ကတကွက်မှမရှိဘူးဗျာဒါပေမဲ့ကိုတိုင်ကြီးကညံ့လာရဲ့ပါဟောဗျာကိုတိုင်ကြီးကဆိုတော့လူကြီးညံ့လာရဲ့ပါဟောဆိုကိုညံ့မှာတမားကိုဆွဲလို့ရမှာဟုတ်
ဟုတ်ကဲ့
အဲ့ဒါကိုကျွန်တော်တို့ကပြန်ပြောပြရအောင်ဟုတ
်ကဲ့ဆိုတော့ကိုမင်းမင်းကဒီမှာပြောတာကအမေရိကန်ကိုပြေးလဲအောင်ဟိုပြန်ပေါင်းရမယ်ဆိုလို့ဒီရခိုင်ကိစ္စပြေးလဲဖို့အတွက်ကနိုင်ငံတကာကရောဒီဟိုလူဝိုင်းပြီးတော့လိုလားနေတဲ့ကိစ္စပါအဲ့တော့ဒီကိစ္စမှာတရုတ်ကပဲဝင်ရှင်းရှင်းဟို EU ကပဲရှင်းရှင်းအမေရိကန်ကပဲရှင်းရှင်းဒီကိစ္စကိုအခုအနေထားရတရုတ်ကဝင်ပြီးတော့ဖြေရှင်းလို့အောင်မြင်သွားတယ်ဆိုရင်ရောအမေရိကန်ကဟိုအဲ့ဒါကိုသူတို့မလုပ်လိုက်ရလို့ဒေါသထွက်မှာမလို့လားဟိုဒေါက်တာလှကျော်ကျော်ဘယ်လိုသုံးသပ်ပါလဲရှင်ဘာလို့လဲဆိုဒီဖြည့်ရှင်းရေးကအလုံးလိုလာနေတဲ့ကိစ္စပဲဆိုတော
့ဟုတ်ကဲ့တရုတ်ကတော့ तू ကသူ့ရဲ့ဟိုစဉ်းစားနည်းတွေထဲမှာ तू ကအခုလောလောဆယ် तू နှစ်ဖက်စလုံးအကျိုးရှိရေးကိုစဉ်းစားပါတယ် तू ကလည်းဘယ်နိုင်ငံနဲ့ပဲဆက်ဆံရေးလုပ်လို့သူ့အတွက်လည်းအကျိုးရှိရမယ်အဲ့ဒီနိုင်ငံအတွက်လည်းအကျိုးရှိရမယ်လို့စဉ်းစားလာပါအဲ့တော့အမေရိကန်နဲ့တရုတ်ဆက်ဆံရေးကလည်းအခုတစုံတရာကောင်းမွန်နေပါတယ်ဒါဆက်ဆံရေးတက်လို့ခေါ်တယ်အင်အားကြီးနိုင်ငံကြီးများကြားဆက်ဆံရေးတက်အဲ့တော့ဒီကိစ္စမှာအမအပြင်မြောက်ကိုရီးယားကိစ္စဆိုပါတော့မြောက်ကိုရီးယားကိစ္စဆိုတရုတ်နဲ့အမေရိကန်နဲ့ပူးတွဲပြီးတော့ဖြေရှင်းနေတာပါပဲအဲ့တော့ဗမာပြည်အရေးထင်မှလည်းအခုကဟိုဆွေးနွေးတဲ့သူတို့ကကျမလက်ခံပါတယ်ကျမတို့လိုနိုင်ငံမျိုးလေးကအမေရိကန်နိုင်ငံနဲ့ကောတရုတ်နိုင်ငံနဲ့ကောဆက်ဆံမှုကောင်းအောင်လုပ်ရမှာပါဘာဖြစ်လို့လဲဆိုတော့ဒါမှသာလေအမေရိကန်ရှီကလည်းကျမတို့တင့်တော်တဲ့အဲလူကြီးချင်းအရင်းကြီးတွေတရုတ်ပြည်ကလည်းဒီလိုပဲတင့်တော်တဲ့လူကြီးချင်းအရင်းကြီးတွေရရှိနိုင်မှာဖြစ်ပါတယ်ဒီဖြစ်ရကြောင့်အမေရိကန်နဲ့ကျမတို့ဝေးကွာသွားမယ်လို့တော့မထင်ပါဘူးတရုတ်ကတကယ်လို့ဝင်ဖြည့်ရှင်းပေးလို့အေးသွားအခုပဲကြည့်အမေဘင်္ဂလားဒေ့ရှ်နဲ့ဗမာနိုင်ငံနဲ့နိုင်ငံသဘောတူစာချုပ်တွေပါလေလဲချုပ်ထားပြီးပါပြီအဲ့တော့အဲ့လိုအဆင်ပြေသွားတဲ့ဆိုရင်အားလုံးကအကျိုးရှိတယ်အမေရိကန်တို့လည်းအကျိုးရှိတာပဲဘက်စတယ်လစ်ဆန်ပြောတဲ့ထဲမှာလည်းပါတာပါပဲဒါကြောင့်မလို့ဒီကိစ္စကအဆင်ပြေသွားရင်တရုတ်တို့လည်းကောင်းတယ်အမေရိကန်တို့လည်းကောင်းတယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဟိုအခုနောက်ထပ်တော်ရရှင်တရက်ကိုအလှည့်ပေးချင်ပါတယ်ရှင်ဒီတော်ရရှင်ကတော့ကျမတို့ကိုဟိုအီးမေးလ်နဲ့လမ်းရေးပြီးတော့ဟိုပါဝင်ဆွေးနွေးခြင်းလို့ပြောလာတာပါသူကကုတုဖလောင်ဒုက္ခသည်စခန်းမှာရောက်နေတဲ့ဒီစစ်ပြေးရိုဟင်ဂျာဒုက္ခသည်ဖြစ်ပါတယ်ကိုခင်ဆိုးခေါ်ကိုအာလီရှိပါလားလေးလိုင်းပါမရှင်
ရှိပါလေခင်ဗျ
ာဟုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ရှင်ဦးစီသူအောင်မြင့်ဒေါက်တာလှကျော်ကျော်တို့ကလည်းဟိုသိကျင်တာမေးမြန်းနိုင်ပါတယ
်အေးဟုတ်ကဲ့ပါခင်ဗျာသူတို့ပြည့်စားရဲအဲ့ဒါဒါတော့မင်းတော့မယ်တောင်မင်းပင်တော့နားလည်တယ်လို့ပါလေကျွန်တော်တို့မမနိုင်ရင်အပေါ်တော့ဒီကတော့နိုင်ထုံးနိုင်ညာအမြင်ကတော့ဘလူးမျိုးကြီးနင်းကြီးလူပွင့်တော့နင်းကြီးတင်းပွေးဆိုတော့တို့မှာရေရွံချက်တစ်ခုကိုကြည့်တယ်ဥပမာပြောတယူရဲ့အိန္ဒိယရဲ့နောက်တစ်ခုအမေရိကန်ရဲ့ဒါမဲ့ဒီပြဿနာကြောင့်ဥပမာပြောပြမယ်ဆိုရင်ဥပမာပြောအကွာတော့ဒီရခိုင်အရင်နဲ့ပတ်သက်ပြီးတော့ဒီတယူကလာဂျာကန်နေတော့ပေရှင်ပြည်တဲ့ကျောင်းအရင်သူ့မှာရေရွံချက်တခုခုရှိမှတင်ပါတယ်အလားဘလို့ကိုစီတော်ငါဘလို့တင်ပါလဲမသိဘူး
ဟုတ်ကဲ့ဒေါက်တာဦးစီတော်အမျိုးဒီဒေါရရှင်ကိုခင်ဆိုးရမိပါတယ်သူ့မှာရည်ရွယ်ချက်တခုတော့ရှိမိတယ်ခုနကတော့လည်းတုံးသက်ဟိုပြတ်သွားတာတော့ရှိပါတယ်တစ်ခေါက်လောက်ဒီဦးစီတော်အမျိုးဘလို့ထင်ပါလဲတရုတ်ကဘလို့ဟိုစားနောက်ွယ်ရရည်ရွယ်ချက်ရှိနိုင်ပါလဲရှင
့်အဓိကကတော့ကျွန်တော်စိုးစိုးတော့ပြောရမှာအချက်တွေအများကြီးပါသွားပြီလေအချက်ကတော့တက်မလို့လည်းပြပြခဲ့တဲ့ဆက်ဆံရေးကိုဒီပြန်ကောင်းအောင်တည်ဆောက်ခြင်းလဲနောက်တစ်ခုကဒီရခိုင်ဒေသဆိုတာသတိရရှိရရတဲ့ဒါ tuition policy တကူအရေးကြီးတဲ့နေရာဖြစ်တယ်။ဆိုတော့ဒီနေရာမှာတစ်ခါကြည့်ကူညီရေးအဖြစ်ဒီလာပြီးတော့မှရင်းနှီးမြှုပ်နှံခြင်းနဲ့ဟာ tuition policy တွေအောင်မြင်ဖို့ဟာလက်ပတ်စလုံးအကျိုးရှိမှာပေါ့နော်။အကြည့်တော်မျိုးနဲ့လာပြီးတော့ကူညီခြင်းလို့ပဲကျွန်တော်နားလည်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ရှင်ဒါကိုဟိုကိုခင်ဆိုးကိုဒီဦးစီတော်အမြင်ဖြည့်ကြားပေးပြီးသွားပါပြီအဲ့တော့ကျွန်မနောက်ထပ်တော်ရရှင်အီးမေးလ်နဲ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖတ်ပြပေးခြင်းပါတယ်အမ်ကိုရန်နိုင်ဒီအမေရိကန်ပြည်အောင်စုကနေပြီးတော့မောင်ဒသနာရေးလာတဲ့စာလေးကိုဖတ်ပြပေးပါလားရှင
်အမောင်ဒသနာရေးထားတာကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဘင်္ဂလီအရေးမှာတရုတ်နိုင်ငံကပေါ်မလာတဲ့အဓိကအကြောင်းရင်းကရခိုင်ရေးနဲ့ပတ်သက်ရင်နိုင်ငံတကာကမြန်မာဆိုးရွားရဲ့ကြိုးပမ်းဆောင်ရွက်နေမှုတွေအားလုံးကိုလစ်လျူရှုပြီးတစ်ဖက်သက်ဖိအားပေးတာတွေနဲ့တရုတ်ကြိုးစည်းပွားကိုချိမ့်ချောက်လာနေတာကြောင့်လို့ပဲယူဆမိပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာငြိမ်းချမ်းစွာအပြေရှားနိုင်ရေးအတွက်မြန်မာဆိုးရွားနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ပဲအကြမ်းဖက်သမားတွေကိုပုံမအင်အားကြီးထွားလာအောင်နိုင်ငံနဲ့လူမျိုးရေးဘာသာရေးအသွင်ဆောင်ဝတ္ထုပခတွေပြန့်နှံ့လာအောင်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေခက်ခဲသွားအောင်ပြုလုပ်နေခြင်းလို့ပဲယူဆမိပါတယ်အခုသဖြင့်မိမိတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိလာပြီဆိုရင်တခြားနိုင်ငံတွေအထိစစ်အင်အားအလုံးရင်းနဲ့ကျူးကျော်လာခဲ့သူတွေဟာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအပေါ်ဖိအားပေးနေကြတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ချဉ်းကပ်မှုတွေဟာလုံးဝမှားယွင်းတယ်လို့ယူဆမိပါတယ်တခါကုလလုံခြုံရေးကောင်စီကအကြမ်းဖက်သမားတွေရဲ့ရဲစခန်းအခု30ကိုဝန်တိုက်ခဲ့တာတွေဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာတွေကိုရေးကြီးခွင့်ကျယ်မပြောဆိုခဲ့တာတွေကလည်းလုံးဝကိုလက်ခံနိုင်စရာမရှိပါဘူး။ဒါကြောင့်မချစ်တော်လဲအောင်ငါနန်းဆိုသလိုတရုတ်နိုင်ငံရဲ့ဂျောင်းဝင်ဆောင်ရွက်မှုဟာနိုင်ငံတကာရဲ့ဖိအားတွေကိုအထိုက်အလျောက်တံပြန်တက်ရောက်မှုတွေရှိလာနိုင်ပါတယ်။ဒီလိုအချိန်မှာတက်မတော်ခေါင်းဆောင်တွေကသာတီးကြရက်တီမနေပဲဆိုရအုပ်ချုပ်မှုအောက်မှာဂုံတိတ်ခါရှိရှိအမှုထမ်းရွက်ပြီးတရုတ်နိုင်ငံနဲ့ပုံမနီးကပ်စွာပူးပေါင်းဆောင်ရွက်လာကြမယ်ဆိုရင်ရခိုင်ပြည်ထနာကိုပုံမလင်းမြန်စွာဖြည့်ရှင်းနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ
်။ဟုတ်ကဲ့မောင်ဒသနာကဒီမှာပြောထားတာကဟိုနိုင်ငံတကာကနေပြီးဖိအားပေးနေတဲ့လုပ်ရည်တွေကဒီပြည်ထနာကိုပို့ပြီးခက်ခဲစေတယ်ပို့ပြီးကြီးထွားစေတယ်ပေါ့နော်။ဆိုတော့အခုဒီတော်ရရှင်ကတော့ဒီတရုတ်ကနေပြီးဂျာဝင်ပါမယ်ကိစ္စကိုကြိုးစိုးပုံရတယ်။သူကဒီထဲမှာတက်မတော်ခေါင်းဆောင်တွေကတီးကြရက်မတီပဲနဲ့အစိုးရအုပ်ချုပ်မှုအောင်မှာဂုံသိတာဂုံသိခါရှိရှိနဲ့ဒီတရုတ်နိုင်ငံနဲ့လည်းပို့ပြီးနူနီကက်ကက်ပူးပေါင်းဆောင်ရွက်ရင်ဒီကိစ္စကိုလင်းလင်းမြန်မြန်ဖြေရှင်းနိုင်မယ်ဆိုတော့ဟိုလောလောဆယ်မှာလည်းမကြခင်ရက်တီကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းတရုတ်နိုင်ငံကိုတွားရောက်ထားတာရှိပါတယ်။ဆိုတော့ဒီတက်မတော်အနေနဲ့ဒီတရုတ်နိုင်ငံနဲ့ပို့ပြီးနူနီကက်ကက်ပူးပေါင်းပြီးတော့ဒီကိစ္စကိုဖြေရှင်းမယ်လို့သုံးသပ်မိပါလားဒေါက်တာလှကျော်စောဘယ်လိုသုံးသပ်ပါလဲရှင်။
အော်မနေ့ကပဲအဲ့ဒီဟိုသမရရှိချင်းဖင်နဲ့ဟိုအမပြေကာကျုံနဲ့ပေါ့နော်ဘိုးကျုံမင်းအောင်နိုင်နဲ့တွေ့တဲ့အဲတရင်နေကြားရပါတယ်အဲ့မှာဆွေးနွေးတာမှာအဓိကကျွန်မတတိထားမိလိုက်တာသမရရှိချင်းဖင်ပြောတဲ့အထက်မှာနှစ်ဖက်နိုင်ငံနေနိမိတ်တောက်လျှောက်ပေါ့အဲ့ဒီဟာမှာအဲတည်ငြိမ်အေးချမ်းမှုအတွက်နှစ်ဖက်နိုင်ငံကတမရောရောအစိုးရချင်းကိုပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ပြောသွားပါတယ်။ဒါကဒီနေရာဒီငိမ့်အင်းချင်းအေးချမှသာလင်ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုတရုတ်ပြည်ကအများကြီးကူညီနိုင်တယ်လို့လည်းပြောသွားပါတယ်။အဲ့တော့တရုတ်ပြည်ရဲ့အခုဒီအခုနောက်ပိုင်းပေါ့နော်သူတို့ရဲ့စီမံကိန်းသစ်တွေကအများကြီးရှိလာပြီလို့အဲ့စီမံကိန်းသစ်တွေမှာဗမာပြည်ရဲ့စီမံကိန်းတွေနဲ့အဲရောပြီးတော့ဟိုပူးပေါင်းပြီးတော့ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆက်လက်လုပ်မယ်ဆိုရင်တရုတ်ပြည်ရဲ့ပမာပြည်အတွက်အကျိုးရှိမယ်လို့သမရရှိချင်းပြန်ပြောပါတယ်အခုသမရရှိသမရအပါဝင်ပေါ့နော်တရုတ်ပြည်ကပမာပြည်ရဲ့ပြည်တွင်းငြိမ်းချမ်းရေးဟာအဓိကဂိုင်ထားသူပါပမာတမရော်ပဲဆိုတာတွေ့ပါတယ်ဒါကြောင့်မလို့ပမာတမရော်ကိုသူတို့အတတ်နိုင်ဆုံးချင်းကပ်ပြီးတော့ပမာတမရော်ဘက်ကတစုံတရာလိုက်ရောလာအောင်သူ့ရဲ့အခုကဒီပင်လုံးရာခံမဲ့ကိစ္စပဲဖြစ်ဖြစ်ပါလေဖြစ်ဖြစ်တကယ်ကိုအပေကြီးကင်ထားတာဒီဗမာတမရဘက်ကပဲဖြစ်တာပေါ့အဲ့တော့အဲ့ဒီဘက်ကိုဗမာတမရကိုပို့ပြီးတော့ပျော်ပြောင်းလာအောင်ကြိုးစားပြီးဟို ซียงနေတယ် ਨੇ တူပါတယ်ဒါပမာပမာပြည်ညဉ့်ရေးအတွက်ပို့ပြီးတော့တော်တော်လည်းလည်းလှုပ်ရှားလာအောင်ကြိုးစားနေကုန်ရပါတယ
်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ဟိုဒီမှာဦးစီတူအောင်မြင်ကိုမေးချင်ပါတယ်ရှင်ဟိုဦးစီတူအောင်မြင်ကတရင်တုံးသက်ချက်တွေလည်းဟိုရေးဆောင်မတွေလည်းရေးသားနေတယ်ဆိုတော့ဒီအမေရိကန်ကဒီစစ်တပ်ကလည်းဒီရိုဟင်ဂျာအရေးကင်တွေပုံကလူမျိုးနွယ်စုကိုရှင်းလင်းဖယ်ရှားမှုမြောက်တယ်လို့တောင်မှဒီအမေရိကန်ကပြောနေတာပါပြောနေတယ်ဆိုတော့ဒီအခုတရုတ်နိုင်ငံကိုဒီမြန်မာစစ်ကောင်ဟိုဇာစစ်ဟိုဗိုလ်ချုပ်မကြီးမင်းအောင်လိုင်းသွားတယ်ဆိုတော့ဟိုတရုတ်ရဲ့ဒီဖြည့်ရှင်းမှုစ조사နေတဲ့အရေးမှာဒီမြန်မာစစ်တပ်ကအပြုတ်သဘောနဲ့ပါဝင်ပြီးတော့ဒီကိစ္စပေါ်ပြီးအဆင်ပြေပြေချောချောမွေ့မွေ့ဖြစ်နိုင်တယ်လို့ယူဆပါလားရှင်ဘယ်လိုသုံးသပ်မိပါလဲ
အဲ့ဒီဥစ္စာကတော့အခုကြားတဲ့ဒီမှာအဲချင်းလေးတဲ့ဒီမှာဟိုသမ္မတချစ်ချင်းနဲ့တွေ့တဲ့ချိန်မှာရောအရှိတိုင်းမှာဆိုရင်အဲတရုတ်ကဒီအဲစစ်ကော်မရှင်ဥက္ကဋ္ဌနဲ့လည်းတွေ့တယ်တခြားသောဟိုတရုတ်ကမှတော့ကောင်းဆောင်နေတယ်တွေ့တဲ့အတိုင်းမှာတွေ့တိုင်းမှာအပါလဲကြောင်းရတစ်ချက်ရှိတယ်အဲ့ဒါပါလဲဆိုတော့အဲရခိုင်ပြည်နဲ့အရေးနဲ့ပတ်သက်ပြီးတော့မှဒီနိုင်ငံကနေပြီးတော့မှမြန်မာနိုင်ငံဘက်ကနေမအရက်တည်ခဲ့တဲ့အကြောင်းဆိုပြီးတော့မှအဲ့ဒါတောင်းလျှောက်ပါတောင်းလျှောက်ပါတယ်ဆိုတဲ့ခါကျတော့သူတို့ရှင်းလင်းတဲ့ဒီမှာဒီကိစ္စတွေလည်းပါမှာပဲဒါပေမဲ့ဒီမြန်မာတံတော်ကဒီကနေ့ရခိုင်ပြည်ကဖြည့်ရှင်းတဲ့ဒီမှာသူ့ရဲ့အဓိကစိုးရိမ်ကြီးကပဲအဓိကကျပါတယ်သူ့ရဲ့စိုးရိမ်ကြီးကအရေးကတောက်လျှောက်ပေါ်အရေးစစ်အာဏာရှင်တွေကလည်းနှစ်ပေါင်း50 60လောက်ဘယ်လိုချင်းရခဲ့ကြလဲဆိုတော့ဒါဒီဟာ1924ပေါ့နော်လူဝဲတဲ့နှစ်တွေဟာပတ်ဝန်းကျင်လောက်ကဒါဆက်ပြီးတော့မှဝင်လာတယ်အင်္ဂလိပ်ကကိုလိုနီလုပ်တဲ့အချိန်တော့ဝင်လာတယ်ဒါသူတို့ကတရားမဝင်လာတာတွေဖြစ်တယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်ရင်တမတော်ကလက်ခံထားတာကတော့သူတို့က1980ဥပဒေနဲ့ဖြစ်တယ်နိုင်ငံသားမဟုတ်ဘူးဆိုရင်စခန်းတွေထဲမှာထားကျင်တယ်ဒါတရားဝင်လည်းထုတ်ပြောတာတွေရှိပါတယ်ဒါတော့အဲ့ဒီလိုဒီခေါ်နီးနဲ့အဖြည်းဖြည်းရှင်းလိုက်တဲ့ဟာကစစ်ကောင်စီရဲ့အပြင်လည်းမပြေနယ်ဘူးအခုလည်းဒါကမပြေနယ်လို့တစ်ဖက်နိုင်ငံက5-6သိန်းလောက်ရောက်သွားပြီးတော့မှတက္ကသိုလ်ကဝိုင်းပြီးတော့ဝေဖန်တဲ့အဖြစ်လေးရောက်သွားတယ်အဲ့တော့ဒီပြဿနာကြီးပြေလဲအောင်ဖြေရှင်းမယ်ဆိုရင်ဒီဖြေရှင်းမလားဒီကူညီမတယ်လို့မဟုတ်ပါဘူးတမတော်ဘက်ကဒီလူတွေကဒီနိုင်ငံထဲမှာနေထိုင်ခွင့်ရှိတယ်ဆိုတဲ့ဟာကိုတော့ပထမဆုံးဒီအပြည့်အဝပြုရမယ်ပြီးရင်နောက်တခြားသောနိုင်ငံလားစစ်တပ်ပြီးမလားဒါတွေကိုဘယ်လိုမျိုးနည်းနဲ့ဟိုထားမလဲအဒီဒီကိုဘယ်လိုမျိုးနည်းနဲ့ဒါဆောက်ရှောက်မလဲဒါဒီသဘောတွေကိုရှင်းပြသွားတဲ့အတူခုံမျိုးကြောင်းတာကတော့အရင်ဖြစ်နေတယ်ပြီးသွားတဲ့အဲ့တော့အဲ့ဒီဥစ္စာကရှိပြီးဆိုရင်အမှုလက်ရှိအစိုးရကဒေါ်စောစီဒီယာအကောင့်ထဲပေါ်နေတဲ့ခိုင်ပြည်တဲ့ပြဿနာကိုဒါကိုဗီအာနဲ့အစီအစဉ်ဆောင်ရမှာပါတဲ့အတိုင်းဒါစီချာအကောင့်ထဲပေါ်နေတာတွေကိုလိုက်တာလိုက်တယ်ဆိုရင်တော့ပြည်နယ်သွားမှာပါအခြားသူတွေကဝေကူညီတော့ပိုးတော့ကောင်းတာပေါ့ဒါပေမဲ့အဓိကပူကြတာတမလို့ကဒီလက်ခံထားတဲ့ဥရအယူဆတွေကိုဒီကြောင်းလေးပြီးတော့မှလက်တွေ့ကြကြချင်းကပ်ပြီးတော့မှဖြည့်ရှင်းမှုတော့ပို့ပြီးတော့လိုလိုလေးလိုလိုကျလာတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်။အခုကျမတို့ဒီအစီအစဉ်ပြီးတတ်ဖို့အတွက်3မိနစ်လောက်ပဲလိုပါတော့ရယ်။ဆွေးနွေးစဉ်နဲ့တော့ရှင်2ယောက်ကျန်ပါသေးတယ်။ဟုတ်ကဲ့ကျမအညာမြေကိုအောင်ကြီးကိုအရင်ဖိတ်ခေါ်ကြပါတယ်။မြန်မြန်လေးဝင်ပြီးဆွေးနွေးပေးပါရှင့
်။ဟုတ်ကဲ့ကမ။ဒီခုရတာရေးရတော့ရာတရုတ်နိုင်ငံကနေပြီးတော့ပါဝင်ဆွေးနွေးရုံတော့ဗျာဒီခါကျွန်တော်တို့မြန်မာနိုင်ငံကိုအခုဒီပေးတာခုမှမဟုတ်ဘူးဗျာ88အရေးကျတဲ့မြန်မာနိုင်ငံအစိုးရနိုင်ငံကိုဒီပေးလာတာဗျာအဲ့တော့မြန်မာဟာတရုတ်ရဲ့အင်ဂျင်နီယာဖြစ်တယ်ဗျာနိုင်ငံရေးလူမှုရေးစီဝါရေးဓာတ်ဆောင်ကဏ္ဍဆိုဖြစ်ပေးမှုတောင်းလို့ကလည်းဖြစ်တယ်ဗျာအဲ့ဒါကမလို့တရုတ်နိုင်ငံကကျွန်တော်တို့မြန်မာနိုင်ငံကဘယ်လိုအခြေအနေရမှာလဲတဲ့ရှိနေတာကြောင့်ဒါလို့ကျွန်တော်တို့နိုင်ငံတွေတရုတ်ကအလုံးအမဲကိုရင်းနှီးနှီးနှီးဆက်ဆံတာပါဗျာကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းတရုတ်နိုင်ငံဟာလို့ကောင်းဖြစ်ပါတယ်ဗျာဒါကြောင့်ကျွန်တော်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကိုကုလသမဂ္ဂအပါအဝင်ပေါ့ဗျာအနောက်အုပ်စုကဖြစ်အားဖြင့်ပြတဲ့အချိန်မှာမြန်မာသမ္မတတာဝန်ကြီးဦးကြီးချုပ်ဒေါက်တာမူကြီးမဲအောင်လိုက်အကြံကိုတရုတ်နိုင်ငံစစ်ကော်မရှင်ကပေါ်ပြီးတော့တရုတ်သမဂ္ဂကြီးနဲ့လက်ခံတွေ့ဆုံပြီးနိုင်ငံကိစ္စကြီးတွေကိုဆွေးနွေးမှုထောက်ရင်ကျွန်တော်တို့ရဲ့မင်းဆိုရင်လို့ပဲတရုတ်ကိုသဘောထားလို့ရပါတယ်
ဟုတ်ကဲ့ပါရှင်ဒါကြောင့်အညာမြေအောင်ကြီးကဒီဟိုတရုတ်ကနေပြီးတော့ဝင်ပြီးတော့အရေးကြုံလာရင်ကုညီပေးတယ်အပြန်အလှန်အကျိုးဖြစ်ထွန်းစေပါတယ်လို့သူရဲ့အမြင်ဝင်ပြီးတော့ဆွေးနွေးပါတယ်ကုညီညီအောင်ကုညီအောင်ရှိပါလားရှင်ကျွန်မကိုခက်တူတူလေးဝင်ပြီးတော့ဆွေးနွေးပေးပါရှင်ကုညီညီအောင်ကြားရပါလားဟုတ်ကဲ့ကုညီညီ
ပြောရပါခ
င်ဗျာပြောပါရှင်ခက်တူတူလေးပြောပေးပါနော
်ဟုတ်ကဲ့ခက်တူတူပြောပါခင်ဗျာဒီကနေ့တော့ကြည့်ကြည့်ကြာကျွန်တော်တို့ပြန်မှာကျွန်တော်တို့ကိုယ်တိုင်ကြည့်ရမှာဖြစ်ပါတယ်တိုင်းတစ်ပါးဝင်ဖြစ်ဖြစ်ကျွန်တော်တို့နိုင်ငံမှာခံရတဲ့အားတိုင်းလည်းအများကြီးရှိတယ်တတိယမြေကျွန်တော်တို့အလိုခံရတယ်အများကြီးရှိတယ်ဒီတော့
ဒီကအရင်ကလည်းဒီလိုမျိုးမျိုးပေါ်မှာအခြေခံပြီးဒီကြောင့်တင်လာတဲ့ခုဖြစ်ပါလေ။
ဟုတ်ကဲ့ရှင်။အကိုညီညီအောင်အားကြတော့ဒီကိုယ်ပြည်တနာကိုကိုယ်တိုင်ဒီမြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ဖြည့်ရှင်းတင်တယ်လို့အကြံပြုသွားပါရစေ။ဒီတော့ဒီရခိုင်ကနေပြီးမြန်မာအရေးမှာစိတ်ဝင်စားလာနေတဲ့အချက်သေးကနေပြီးတော့မြန်မာနိုင်ငံအနေနဲ့ဘလို့အကျိုးဖြစ်ထွန်းအောင်လုပ်ယူနိုင်လဲဆိုတာဒေါက်တာလှကျော်စိုးနဲ့ဦးစီစောအမြင့်ခက်တူတူလေးသုံးသပ်ပေးပါ။အန်တီဒေါက်တာကျော်စိုးအရင်ပြောပေးပါရှင်။
အခုတရုတ်ကလုံးမယ်ဆိုတော့တရုတ်မြန်မာစီးပွားရေးကော်ရီဒေါ်ဆိုတာကကျမတို့ဥပမာပြည်အတွက်အများကြီးအကျိုးရှိနိုင်တယ်လို့ထင်ပါတယ်။ဒါကဒီတရုတ်ပြည်ရဲ့အဲပိုလန်မနဲ့တစ်ဆက်တစ်ဆက်ပဲ။အဲ့ဒီတောက်လျှောက်လိုက်သွားလို့ရှိရင်အရင်ပထမလဲဟိုကျောက်ပြိုကနေပြီးတော့လာတဲ့ဗီယက်နမ်ပိုင်လိုင်းကို gas ပိုင်လိုင်းကိုရှိပြီးသားပဲလေ။အဲ့ဒီဟာတွေရဲ့လေမြင်းပြိုင်ရထားလမ်းကြီးကားလမ်းကြီးပေါက်သွားမယ်ဆိုလို့ရှင်တော့ဒီဟာပမာတိကြီးအတွက်ပမာတိရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တစိုက်တည်တာအဖြစ်ကျိုးပြနိုင်ပါလိမ့်မယ်
ဟုတ်ကဲ့ဟုတ်ကဲ့ကျမတို့လည်းဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့အချိန်ရှိပြီမလို့ဒီညတော့တလောင်းနေပဲအားလုံးကျေးညက်ပါလို့ပြောချင်ပါတယ်ဝင်ပြီးတော့ဆွေးနွေးကြပေးရဲ့ဒီဒေါက်တာလှကျော်ကျော်ဦးစီသူအောင်မြင့်ပါဝင်ပြီးတော့ဆွေးနွေးလာကြတဲ့တော်ရရှင်တွေစာရေးဆွေးနွေးလာကြတဲ့တော်ရရှင်တွေအားလုံးအထူးကျေးဇူးတင်ရှိပါတယ်ရှင်
မရီတနာကျော်အစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေပြီးတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးပါရရှင
်။ဤပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း2နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်တနင်္ဂနွေနေ့ညပိုင်းမှာမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်စတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါအခုတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုချောချောသိန်းကပြောပြပေးပါအောင်မရှင
်။အီဂျီနိုင်ငံဆိုင်းနိုင်ကျွန်းဆွယ်ကဗလီတစ်ခုကိုအစ္စလာမ်အစိုးရဆစ်သွေးကြွားရီလို့တမ်းရရှိသူတွေတောက်ကြံတွေကပြစ်ခတ်တိုက်ခိုက်တာကြောင့်သေဆုံးသူအရေအတွက်ဟာ305ယောက်အထိရှိသွားပြီလို့အီဂျီလူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်။ IS ဆစ်သွေးကြွားအဖွဲ့ဟာဒေသတွင်းမှာတိုက်ခိုက်တာတွေကိုလုပ်နေပေမဲ့တောက်ကြံတွေကတိုက်ခိုက်မှုကတော့ဘယ်အဖွဲ့ကမှသူတို့လက်ချက်လို့မကြေညာသေးပါဘူး။ဒီတိုက်ခိုက်မှုအတွေ့အပြစ်ပေးအရေးယူမခံရတဲ့အဖြစ်မျိုးမရောက်စေရဘူးလို့အီဂျစ်သမ္မတအဗ်ဒူလ်ဖတ်တာ LCC ကပြောပါတယ်။ဒါအပြင်၃ရက်ကြာဝမ်းနည်းကြေခွဲခြင်းအထိမ်းအမှတ်ကာလသတ်မှတ်ကြေညာထားပါတယ်။2008ခုနှစ်ကအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုအဓိကကြိုးကင်သူဖြစ်ဆွဆွဲခံထားရတဲ့အစ္စလာမ်ဘာသာရေးခေါင်းဆောင်ဟာဖစ်ဇာယီကိုပါကစ္စတန်ဆိုရကနေအိမ်ကျေကျိုးကနေပြန်လွှတ်ပေးလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကအပြင်းထန်ကောက်ွက်လိုက်ပါတယ်။ဒီအတွက်နိုင်ငံဆက်ဆံရေးမှာနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာဖို့ရှိတယ်လို့လည်းပါကစ္စတန်နိုင်ငံကစနေနေ့ကသတိပေးပြောကြားခဲ့ပါတယ်။ပျောက်ဆုံးနေတဲ့အာဂျင်တီးနားရင်ကိုဒီမော့ဘော်ကတပ်ဖွဲ့ဝင်တွေရဲ့မိသားစုတွေဟာသတင်းကြားရဖို့အကျဲတော်ကြားဆောင်ဆိုင်နေခဲ့ကြရကနေအခုတော့အိမ်ပြန်မှုအဆုံးဖြတ်လိုက်ကြပါပြီ။ERA ဆန်ဝမ်ရင်ကိုဒီမိုနဲ့ပတ်သက်တဲ့သတင်းကိုကြားရဖို့ Model Plata ရေတပ်အခြေစစ်ခန်းမှာမိသားစုတွေစောင့်နေကြကြတာပါ။မြေရေပင်လယ်ကိုဖြတ်ပြီးအီတလီနိုင်ငံကိုရောက်သွားတဲ့အသက်မပြည့်သေးတဲ့နိုင်ဂျီးရီးယားမိန်ကလေးထောင်ပေါင်းများစွာဟာလိင်ကျွန်းတွေဖြစ်ရောင်းစားခံကြရတယ်လို့နိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM ကပြောလိုက်ပါတယ်။နိုင်ဂျီးရီးယားကအမျိုးသမီး9000ကျော်ဒီနှစ်တွင်အီတလီကိုရောက်သွားကြပြီးသူတို့အထက်က80ရာခိုင်နှုန်းဟာလိင်သမားတွေဖြစ်လူကုန်ကူးခံခဲ့ကြရဖို့ရှိတယ်လို့ IOM ကတောက်ကြနေမှာပြောပါတယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.